Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2023ခုနှစ်မတ်လ17ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ32 48လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုညာဝင်းအောင်နဲ့ပဲအတူတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ယူကရိန်းကိုရုရှားကဒုံးလက်နက်တွေနဲ့ဇက်တိုက်ပစ်ခတ်နေပေမဲ့မြို့တော်ခီယက်အပါအဝင်ဒေသအတော်များများမှာလျှက်စစ်မှုတွေကိုချက်ချင်းရရှိအောင်ပြန်လည်ဆောင်ရွက်နိုင်ခဲ့ပါတယ်ဥရောပကွန်ရှင်ဥက္ကဋ္ဌအမေရိကကိုရောက်ရှိနေပြီးသမရဂျိုးဘိုက်ဒင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နဲ့ဩစတြေးလျဝန်ကြီးချုပ်တို့တွေ့ဆုံပွဲမှာတော့နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့သဘောတူခဲ့ကြပါတယ်။အဲဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာနားဆင်ရမယ့်သုံးသက်ချက်တစ်ပုဒ်မှာဆိုရင
်ဒီဒေါ်လာဝင်ငွေမရှိတဲ့အတွက်ကြောင့်နံပါတ်1ချက်ချွေတာမယ်။နံပါတ်2ချက်ကလူတိုင်းသိနေကြတဲ့ဒီစစ်လက်နဲ့ဝယ်ယူရေးပေါ့လေဒီအရေကိုကာဗာဖြစ်ဖို့လို့
ဒါတော့ဒီစစ်ကောင်စီရဲ့ဘတ်ဂျက်ရာသုံးငွေစီးဝေးကနေပြီးတော့လောင်စာစီကဏ္ဍချွေတာရေးလုပ်ဖို့ဆိုတဲ့တိုက်တွန်းချက်အပေါ်မှာတုံ့ပြန်တဲ့နေကိုနားဆင်ရဖို့ရှိပါတယ်သတင်းလေးအပြီးမှာတင်ဆက်မှာပါနောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆွန်လင်အမေရိကန်တခွင်သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းရဲ့အရေးကြီးတဲ့အခြေခံအဆောက်အဦတွေကိုပြင်ပထားပြီးရုရှားကဒုံးကျည်တွေအဝေးရင်းဒရုန်းယာဉ်တွေနဲ့ဒရဇက်ပစ်ခတ်တိုက်ခိုက်နေပေမဲ့ယူကရိန်းတာဝန်ရှိသူတွေကအလင်းအမြန်တုံ့ပြန်ဆောင်ရွက်နေပြီးယူကရိန်းမြို့တော်မှာတောက်ကြနေကလျက်စင်ပြီးအပြည့်အဝနေပါပြန်လည်ပေးလွှတ်နိုင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့ဆောင်းဦးရာသီကတည်းကစပြီးရုရှားကနေအဝေးကဒရုန်းလန်ဒတ်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာကိုနှီးပြဝါတစ်ခုဖြစ်အသုံးပြုခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသတွေကရှေ့တန်းစစ်မြေပြင်တွေမှာလို့မတိုးတာမဆုတ်တာဖြစ်နေတဲ့လာပိုင်းတွေအတွင်းအခုလိုတိုက်ခိုက်မှုတွေစတင်ခဲ့တာပါ။ယူကရိန်းကိုစိတ်ဓာတ်ချဆင်းလာပြီးရုရှားအစိုးရရဲ့သတ်မှတ်ချက်တွေနဲ့အညီငြိမ်းချမ်းရေးဆွေးနွေးလာဖို့ယူရတဲ့သဘောမျိုးလည်းဖြစ်ပါတယ်။ယူကရိန်းမြို့တော် KF မှာလျှက်စစ်နဲ့တောက်သုံးရေပြန်လည်ပေးဝင်နိုင်ခဲ့ကြောင်း30ရာခိုင်နှုန်းကတော့အပူပေးစနစ်ပြန်မရသေးတဲ့အကြောင်းမြို့တော်ရဲ့စစ်ဖက်အုပ်ချုပ်ရေးဌာနကပြောဆိုပါတယ်။ယူကရိန်းရဲ့အရှေ့မြောက်ဘက်ခါကီဗ်ဒေသမှာသုံးဆွဲသူ90ရာခိုင်နှုန်းကျော်အတွက်လျှက်စစ်မှုပြန်ပေးနိုင်ခဲ့ကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံရဲ့တောင်ပိုင်းကဇီဘိုရီရှားဒေသမှာတော့သုံးဆွဲသူ3ပုံ2ပုံကိုလျှက်စစ်မှုပြန်ပေးနိုင်တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ဂျော်ဂျီယာနိုင်ငံမှာအငင်းပွားပွဲဖြစ်နေတဲ့နိုင်ငံခြားသရှိုဆိုင်အားဥပဒေကြမ်းတရက်ကိုပြန်လည်ရိုသိမ်းဖို့လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ရုရှားကဥပဒေနဲ့အလားတူနေတဲ့ဒီဥပဒေကိုကျဉ်းသုံးဖို့ပြီးခဲ့တဲ့ရက်ပိုင်းကတင်သွင်းခဲ့ပေမဲ့ဒါကအတိုက်ခံတဲ့လူမှုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုကိုဖိနှိပ်ပြီးတိုင်းပြည်ကိုအာဏာရှင်စနစ်စီတွန်းပို့နေတယ်လို့လူအများကကန့်ကွက်ဆန္ဒပြနေတာပါ။အာဏာရပါတီကအဆိုပြုထားတဲ့ဥပဒေမူကြမ်းကိုရုတ်သိမ်းကြောင်းကြေညာပြီးတရက်ကြာမှာပါလီမန်မှာမတ်လ10ရက်နေ့ကဒီမူကြမ်းကိုဒုတိယအကြိမ်ဖတ်ကြားရမှာကန့်ကွက်မဲ35ထောက်ခံမဲ1မဲခွဲဆုံးဖြတ်ပေဖြက်လိုက်ပါတယ်ရန်ပုံငွေရဲ့20ရာခိုင်နှုန်းကျော်ကိုနိုင်ငံသားကလက်ခံရယူတဲ့လူမှုအသင်းအဖွဲ့တွေကိုနိုင်ငံသားသရှိုအေဂျင့်အဖြစ်သတ်မှတ်နိုင်တဲ့ဥပဒေတရက်ကိုမူလကတင်သွင်းခဲ့လို့ဂျော်ဂျီယာမြို့တော်မှာမတ်လ9ရက်နေ့ကလေးကတောင်းနဲ့ချီတဲ့ပြည်သူတွေလမ်းမပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မတ်လ10ရက်မှာလည်းဆန္ဒထပ်ပြဖို့စီစဉ်ထားပေမဲ့အခုဥပဒေရုပ်သိမ်းသွားလို့လူအများစုဟာစုပြီးတော့အောင်ပွဲခံခဲ့ကြပါတယ်။ဆန္ဒပြပွဲတွေအတွင်းလူဒါဇင်နဲ့ချီဖမ်းဆီးခံရတယ်လို့ရဲတပ်ဖွဲ့ဝင်တွေဟာမျက်ရည်ယိုဘုံတွေအတန်ဘုံနဲ့မိသားပိုက်တွေနဲ့အုံပြုဖြိုခွဲပါတယ်။ဆန္ဒပြပွဲတွင်ထိန်းသိမ်းခံရသူ133ဦးရှိပြီးတော့သူတို့အားလုံးကိုပြန်လွှတ်ပေးခဲ့တယ်လို့ဂျော်ဂျီယာပြည်ထရေးဌာနကပြောပါတယ်ခင်ဗျာ
။ဥရောပကော်မရှင်ဥက္ကဋ္ဌဥစလာဗွန်ဒါလီယွန်နဲ့အမေရိကန်သမ္မတဂျိုးဘိုက်ဒင်တို့တောက်ကြနေ့ကအမေရိကန်သမ္မတအိမ်ဖြူတော်မှာတွေ့ဆုံပြီးယူကရိန်းစစ်ပွဲအရေးအမေရိကန်နဲ့ဥရောပအကြားကုံသွယ်ရေးနဲ့စွန့်အင်မှာရုရှားအပေါ်မိကိုအားထားနေရာကနေကင်းလို့ရေးတို့ကိုဆွေးနွေးခဲ့ကြပါတယ်။
And we still with the brave people of Ukraine providing security assistance.
ရဲရင်းနဲ့ Ukraine ပြည်သူတွေနဲ့အတူတကွရပ်တည်ပြီးလုံခြုံရေးဆိုင်ရာထောက်ပံ့မှုတွေပေးအပ်နေပါတယ်။ရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ ယူကရိန်းနိုင်ငံအတွင်းတိုက်ခိုက်နေတာတွေနဲ့ငွေကြေးအသုံးပြုနိုင်စွမ်းတွေပြတ်တောက်သွားအောင်သမိုင်းဝင်တခတ်ပိတ်ဆို့မှုတွေကိုလည်းချမှတ်ဆောင်ရွက်ခဲ့ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအိမ်ပြူတော်မှာတောက်ကြနေကဥရောပကော်မရှင်အကြီးအကဲနဲ့အထူးပြုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒါအပြင်ဥရောပရဲ့စွမ်းအင်လုံခြုံရေးအစီအစဉ်ကိုထောက်ခံတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။တိုင်ရှင်းတဲ့စွမ်းအင်တိုးမြင့်ထုတ်လုပ်ရေးအတွက်အမေရိကန်ရဲ့အစီအစဉ်ဥရောပရဲ့အစီအစဉ်အသစ်အရတိုင်ရှင်းတဲ့စွမ်းအင်တိုးမြင့်ထုတ်လုပ်ရေးအတွက်အမေရိကန်ရဲ့အစီအစဉ်အသစ်အရလျှက်စစ်ကား3ဘက်ထရီတွေထုတ်လုပ်ဖို့အဓိကကျတဲ့ဓာတ်သတ္ထုတွေဥရောပကတင်ပို့နိုင်ရေးဆွေးနွေးမှုစတင်မဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဥရောပကော်မရှင်အကြီးအကဲဦးစလာဗွန်ဒါလီယွန်တို့တောက်ကြနေမှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ
်။အီရန်နဲ့ဆော်ဒီအာရေဗျားဟာနှစ်ပေါင်းများစွာတင်းမာမှုဖြစ်လာခဲ့ပြီးနောက်အခုတခါတန်တမန်ဆက်ဆံရေးပြန်လဲထူထောင်ဖို့နဲ့တန်ယုံတွေပြန်လဲဖွင့်လှစ်ဖို့သဘောတူညီခဲ့ကြပြီးရှေ့လာမယ့်နှစ်လအတွင်းတန်ယုံတွေပြန်ဖွင့်ဖို့ရှိနေပါတယ်။ဒီသဘောတူညီချက်ကိုတောက်ကြနေကအီရန်ဆော်ဒီအာရေဗျားနဲ့အတူတရုတ်နိုင်ငံကပါပူးတွဲထုတ်ပြန်ခဲ့ပြီးဒီကိစ္စမှာတရုတ်ကဂျာဝင်စည်းစပ်ပေးခဲ့တယ်လို့ယူဆရပါတယ်။ဘယ်သူကပဲဂျာဝင်စည်းစပ်သည်ဖြစ်စေဒါကိုအမေရိကန်အနေနဲ့ကြိုဆိုကြောင်းအင်ပီရိုအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။သဘောတူညီချက်အတိုင်းအီရန်ဘက်ကတကယ်လေးစားလိုက်နာမလားဆိုတာကိုစောင့်ကြည့်ရမယ်လို့သူကဆိုပါတယ်။နိုင်ငံသဘောတူညီချက်မှာတန်တမာအဆက်အသွယ်ပြန်လုပ်ဖို့အပြင်နိုင်ငံတွေရဲ့အချုပ်အခြာအာဏာကိုလေးစားလိုက်နာဖို့နဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဖို့ကိုလည်းထည့်သွင်းထားပါတယ်။အီရန်ဆိုရီအာရေဗျနှစ်နိုင်ငံကြားတင်းမာမှုတွေကမြင့်တက်နေတာနှစ်အတန်ကြာနေပြီးဒါကဒေတာအတွင်းပဋိပက္ခတွေကိုမီးထိုးပေးခဲ့တာပါအီရန်မှာရှိတဲ့ဆိုရီအာရေဗျတန်ယုံကိုဆန္ဒပြသူတွေကျူးကျော်ဝင်ရောက်ခဲ့လို့2016မှာဆက်ဆံရေးပြတ်တောက်ခဲ့ရပါတယ်ဒီမတိုင်ခင်မှာတော့လည်းထင်ရှားတဲ့ရှီးအိတ်ဘာသာရေးခေါင်းဆောင်တူကိုဆိုရီဘက်ကကွပ်မျက်ခဲ့လို့အီရန်မှာဆန္ဒပြပါတယ်ဒါအပြင်အီရန်ကထောက်ပံ့တဲ့ဒီရှီးယာဟူသီသဘုံတွေကဆိုရီရဲ့စီဝိုင်းအချက်ချာရေနံလုပ်ငန်းတွေကိုမကြာခဏတိုက်ခိုက်လေရှိလို့နှစ်နိုင်ငံကြားမှာပြည်ပခကြီးထွားလာတာပ
ါ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရုပ်ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOES စနေနေ့မနေ့ဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်အလုံရှင်တွေကဖေဖော်ဝါရီလအတွင်းအလုံအခိုင်ပေါင်း3,100ကျော်ထပ်မံခန့်အပ်နိုင်ခဲ့ပြီးဒီပမာဏဟာဆိုလို့ရှိရင် January လထက်ကထက်လျော့နေပေမဲ့လည်းဘိုးဘန်အတွက်တော့ငွေကြေးဖောင်းပွားမှုရှော့ချရေးနဲ့အတိုးနှုန်းမြင့်တင်ရေးအတွက်တွန်းအားတစ်ခုဖြစ်စေပါတယ်။အလုတ်ကန်ရှာဝေကြသူတွေများပေမဲ့လည်းအလုတ်လက်မဲ့နှုံးကတော့3.4%နှုံးကနေ3.6%နှုံးကိုတိုးလာပါတယ်။အလုတ်ရှင်တွေကအလုတ်တွေထပ်ခန့်မှုဆန္ဒတွေရှိနေကြပြီးအမေရိကန်ရဲ့အလုတ်အကန်ဈေးကွက်ကဆက်လက်ခိုင်မာနေတယ်လို့တောက်ကြနေမှာထုတ်ပြန်တဲ့အစိုးရရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။စီးပွားရေးခိုင်မာလာပြီးငွေကြေးဖောင်းပွားမှုလည်းဆက်မြင့်တက်နေမယ်ဆိုရင်တော့ဘဟုဘန်ကအတိုးတုံးထပ်ပြီးမြင့်တင်နိုင်တယ်လို့ဘဟုဘန်ရဲ့အကြီးအကဲကဒီသတင်းပတ်အတွင်းမှာလွှတ်တော်ကိုပြောဆိုခဲ့ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေမှာလစာတိုးပေးပြီးအလုပ်သမားစိတ်မြင့်တက်လာတာကြောင့်ကုန်စည်နှုန်းတွေမြင့်လာနိုင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းအလုပ်အကန့်ထိုးပွားလာခဲ့လာတဲ့ဟာဆိုလို့ရှိရင်2022ခုနှစ်နှစ်ကုန်ပိုင်းမှာအလုပ်အကန့်ရရှိမှုကျဆင်းရာကနေပြန်လည်အားကောင်းလာတာကိုဖော်ပြနေတယ်လို့ပြောဆိုခဲ့ပါတယ်။
ဣသရေလထိန်းချုပ်ထားတဲ့အနောက်ဘက်ကမ်းခြေဒေသမှာအခြေချနေထိုင်သူဣသရေလတို့ရဲ့လက်ချက်နဲ့တောက်ကြနေကပါလက်စတိုင်းတို့ဦးတည်ဆုံးခဲ့ရပါတယ်။အဲဒီမှာပဲဣသရေလစစ်သားရဲ့ပြစ်ခတ်မှုကြောင့်ပါလက်စတိုင်းဆယ်ကျော်သက်အရွယ်တို့ဦးလည်းတည်ဆုံးခဲ့ရပါတယ်။ဣသရေလစစ်တပ်ဘက်ကတော့ကယ်ကီလီယာမြို့မှာတန်တရားရှိသူတို့ဦးမီးလောင်ဘုံနဲ့အနီးကပ်ပြစ်ခဲ့တာကြောင့်ပြန်လည်ပြစ်ခတ်ရတာလို့ဆိုပါတယ်။ဒါနဲ့ဖောက်ခွဲရေးပစ္စည်းတွေကင်ဆောင်ထားတဲ့ပါလက်စတိုင်းအမျိုးသားတို့ဦးကိုလည်းဣသရေလအခြေချနေထိုင်သူကပြစ်ခတ်ခဲ့တာလို့ပြောပါတယ်။ပါလက်စတိုင်းကျမ်းမာရေးဝန်ကြီးဌာနကတော့16နှစ်အရွယ်အမျိုးသားတဦးကိုဣသရေလတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တယ်လို့ဆိုပြီးအစောပိုင်းကလည်းအသက်21နှစ်အရွယ်အမျိုးသားတဦးကိုဣသရေလအခြေချနေထိုင်သူတဦးကတပ်ဖြတ်ခဲ့တယ်လို့အတည်ပြုထားပါတယ်။တပ်ဖြတ်ခံရသူဟာဘာသာရေးကိုင်းဆိုင်သူတယောက်ဖြစ်ပြီးဘယ်စစ်သွေးကြွအုပ်စုမှမှပါဝင်သူမဟုတ်ဘူးလို့ဆွေမျိုးတွေကရိုက်တာသတင်းဌာနကိုပြောပါတယ်။အနောက်ဘက်ကမ်းခြေဒေသမှာလာနေချီပြီးတင်းမာမှုတွေဖြစ်ပေါ်နေတာပါပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုက ဆက်လက်ဖြစ်ပေါ်နေသလိုအစ္စရေးစစ်တပ်ဘက်ကလည်းစီးနင်းတိုက်ခိုက်မှုတွေနေ့စဉ်လုပ်နေပြီးအဲ့ဒီဒေသမှာပိတိပခါတွေပြင်းထန်နေတာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာတောက်ကြနေကဩစတြေးလျနဲ့အိန္ဒိယတိတ်တီးကောင်းဆောင်တို့တွေ့ဆုံဆွေးနွေးခဲ့ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအတွေ့ထူးခြားတဲ့တိုးတက်မှုတွေရရှိခဲ့ပါတယ်။
Prime Minister Modi and I are discussing increasingly uncertain global security and
ကမ္ဘာတဝန်းလုံးလုံခြုံရေးဆိုင်ရာမရေမရာမတည်ကြတဲ့မှုတွေတိုးလာတဲ့အရေးကိုအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့ဆွေးနွေးခဲ့ပြီးဒီစင်ကာပူချက်တွေကိုဖြေရှင်းဆောင်ရွက်ရေးအတွက်ဩစတြေးလျနဲ့အိန္ဒိယအကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပုံမှန်အကောင်းလာစေရေးအတွက်ဆွေးနွေးကတိပြုခဲ့ကြတယ်လို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအဘလနီစ်ကတွေ့ဆုံဆွေးနွေးပွဲအပြီးခေါင်းဆောင်တို့ပူတွဲပြုတ်လောက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။နှစ်နိုင်ငံအကြားပူတွဲစည်းရေးလက်ချင်းမှုတွေနဲ့သတင်းအချက်အလက်ဖလှယ်ရေးတိုးမြှင့်ဆောင်ရွက်ခဲ့တဲ့2020ပြည့်နှစ်နောက်ပိုင်းမှာနှစ်နိုင်ငံကာကွယ်ဆိုင်ရာဆက်ဆံရေးပို့မှုအားကောင်းလာခဲ့ပါတယ်။ Indo-Pacific ဒေသတွင်တရုတ်ရဲ့ဩဇာလွှမ်းမိုးရေးကြိုးပမ်းမှုကိုတံပြန်တဲ့အနေနဲ့ကြိုးပမ်းတဲ့ Quad အဖွဲ့မှာလည်း American, Japan တို့နဲ့အတူအိန္ဒိယနဲ့ Australia တို့ပါဝင်ပါတယ်။လုံခြုံရေးပူးပေါင်းဆောင်ရွက်မှုကဆိုရင်မဟာဗျူဟာမြောက်ဆက်ဆံရေးမှာအရေးကြီးတဲ့မန်တိုင်တရက်ဖြစ်တယ်လို့ဆွေးနွေးပွဲအပြီးအိန္ဒိယဝန်ကြီးချုပ်မိုဒီကပြောဆိုခဲ့ပါတယ်။ Indo-Pacific ဒေသအတွင်းရေကြောင်းဆိုင်ရာလုံခြုံရေးနဲ့အကျိုးတူလုံခြုံရေးတိုးမြှင့်ရေးတို့အတွေ့ထက်သွင်းဆွေးနွေးခဲ့ကြောင်းကိုလည်းအိန္ဒိယဝန်ကြီးချုပ်ကပြောဆိုပါတယ်။နှစ်စဉ်ထိပ်သီးကောင်းဆောင်တွေတွေ့ဆုံဖို့သဘောတူထားတဲ့နှစ်နိုင်ငံအကြားမှာအခုထိပ်သီးဆွေးနွေးပွဲဟာပထမအဦးဆုံးအကြိမ်ဖြစ်ပါတယ်။
အနာရယူလာတာလာအနေငယ်သာရှိသေးတဲ့အီရတ်အစိုးရဟာအရက်တွင်သွင်းတာကိုတားမြစ်တဲ့တည်ဆဲဥပဒေတရက်ကိုရုတ်တရက်စတင်ကျင့်သုံးလိုက်သလိုလူမှုကွန်ရက်ကနေရေးသားတင်ပြတဲ့ချက်တချို့ကိုလည်းအကျင့်ဇာရိတ်တာဘိုင်းဆိုင်ရာပျက်စီးတယ်ဆိုပြီးတော့ဖမ်းဆီးအရေးယူတာတွေလှုပ်လာပါတယ်ယမကာတင်သွင်းရောင်းချတာနဲ့ထုတ်လုပ်တာကိုတားမြစ်ပိတ်ပင်တာက2016ကတည်းကအတည်ပြုခဲ့တာဖြစ်ပေမဲ့အရင်လောက်ကမှအစိုးရတရားဝင်ပြန်နှမ်းမှထဲသွင်းထုတ်ပြန်ခဲ့လို့ဒီဥပဒေကိုတုံးပြီးတော့စတင်အရေးယူလာနိုင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ဘာသာရေးလူစုလူဝေးလူနည်းစုဝင်တွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။စနေနေ့ကအီရတ်အကောက်ခွန်အာဏာပိုင်တွေကကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒေသကလွှဲလို့ကျန်တဲ့နေဆက်ဖြတ်ကျော်မှုတွေအလုံးကိုတားမြစ်ပိတ်ပင်ဖို့အမိန့်ပေးထားပါတယ်။အီရန်နိုင်ငံတော်ဟန်အရက်ဆိုင်အများအပြားကတော့သူတို့ရဲ့လက်ကျန်အရက်တွေကိုအသုံးပြုပြီးပုံမှန်အတိုင်းဆက်လက်လေပတ်နေပေမဲ့အရက်တင်သွင်းမှုကိုအခုလိုတင်းကျပ်လိုက်လို့ဈေးကွက်အတွင်းမှာအရက်တွေဈေးတက်လာနေပါတယ်။ဒါဟာဝန်ကြီးချုပ်မိုဟာမက်ရှီယာအယ်ဆူဒန်အနေနဲ့ဘာသာရေးရှေ့ရိုးဆွဲဝါဒီတွေရဲ့နိုင်ငံရေးအစင်ခေါ်လိုင်းနိုင်တာကိုတံပြန်နိုင်ဖို့နဲ့လက်တလောအီရန်မှာကြုံနေရတဲ့ကုန်စည်နှုန်းကြီးမြင့်တာနဲ့ငွေကြေးမတည်မငြိမ်ဖြစ်နေတာတွေကိုအာယုံလွှဲဖို့ဒီလိုလှုပ်ဆောင်တာလို့အများကယူဆနေကြပါတယ်ခင်ဗျာ Direct from Washington The Voice
of America VOA
မြန်မာပြည်ရဲ့စနေနေ့မန္တခင် VOA ရဲ့ထိပ်တန်းရောက်သတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုဒီထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook မှာကြည့်ရှုနေကြသလိုပဲ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်တပြိုင်နဲ့ထုတ်လွှင့်နေပါတယ်ခင်ဗျာ။လာရောက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအရင်ဦးဆုံးတော့သတင်းပေးပို့ချက်တွေသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှသုံးသက်ချက်တစ်ပုဒ်ကိုအရင်တင်ပြခြင်းပါတယ်။စစ်ကောင်စီရဲ့နိုင်ငံသားငွေကြေးရှော့သုံးရေးအစီအစဉ်ပေါ်သုံးသက်ချက်ဖြစ်ပါတယ်။စစ်ကောင်စီကနိုင်ငံသားငွေရှော့သုံးနိုင်ဖို့ချွေတာရေးဆိုင်ရာအစီအစဉ်တချို့ကိုကြာသပတေးနေ့ကပြုလုပ်တဲ့2023-24ဘဏ္ဍာရေးနှစ်ဘတ်ဂျက်ဆွေးနွေးပွဲမှာချပြခဲ့ပါတယ်။အဓိကကတော့စစ်သုံးစီကိုတတ်နိုင်သမျှရှော့သုံးဖို့နဲ့ဒီအကြောင်းကိုဘဏ္ဍာရေးကော်မတီဒုတိယဥက္ကဋ္ဌဖြစ်တဲ့စစ်ကောင်စီရဲ့ဒုဥက္ကဋ္ဌဒုဗိုလ်ချုပ်မှူးကြီးစိုးဝင်းကတင်ပြခဲ့တာပါ။လာမယ့်ဘဏ္ဍာရေးနှစ်အတွက်စစ်ကောင်စီရဲ့ဘတ်ဂျက်ဆိုင်ရာဆွေးနွေးမှုနဲ့ပတ်သက်ပြီးပဏာယီဆိုင်ရာကျွမ်းကျင်သူတွေတချို့နဲ့စီးပွားရေးလုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့တကဘာလုံး73စီဈေးတက်နေချိန်နိုင်ငံသားကတင်သွင်းရတာမို့နိုင်ငံသားငွေလျှော့ချရေး73စီကိုအုတ်ချုပ်ရေးမှာရောလုပ်ငန်းသုံးအတွက်ပါနိုင်တဲ့လောက်လျှော့သုံးချွေတာဖို့ဒုဗိုလ်ချုပ်မှုကြီးကဒီဘတ်ဂျက်တင်ပြညှိနှိုင်းပွဲတွေရှင်းပြခဲ့ပါတယ်ဒီစီးပွားရဲ့ထူးခြားမှုအပေါ် အမေရိကန်ရောက်စီးပွားရေးပညာရှင်ဦးစိန်ထေကအ
ဲ့ဒီမှာတချို့ဟာတွေကိုချွေတာပါဆိုတာပြောတာဘယ်လိုဟာတွေကိုချွေတာမှာလဲဆိုတာအကြမ်းမြင့်တော့ပြောတယ်ဥမာရုံသစ်တွေမဆောက်နဲ့နောက်ကလိုအပ်တဲ့ luxury ဟာတွေမိုးရောက်ဒါတော့သူတို့ရောင်းငွေပေါ်မှာမူတည်ပြီးတော့လေရောင်းငွေကိုသုံးမယ်လို့ပြောတယ်ရောင်းငွေကလည်းအားလုံးကတိတဲ့အတိုင်းနည်းနေပြီဆိုတော့သူတို့ရဲ့ဒီနှစ်မှာလည်းဦးမင်းအောင်လိုက်ကိုယ်တိုင်ပြောတာကနိုင်ငံတော်မှာသူတို့ဥပဒေစိုးမိုးတဲ့သူတို့အုပ်ချုပ်နိုင်တဲ့ဒေသ50ခန့်တော့ရှိတယ်မျိုးနယ်ပေါင်း300ကျော်မှ100ကျော်ပဲရှိတော့တယ်ဆိုတော့စဉ်းစားကြည့်ရငွေလည်းနေပြီရငွေနေရင်30လည်းနေတော့မှာပဲအဲ့တော့ဒီဘဲပုံစံနဲ့လုပ်မလဲဆိုတော့သူတို့အသေးစိတ်ထွက်လာတဲ့ခါမှာပြန်ပြီးတော့သုံးတန်းတော့ပို့ကောင်းတယ်လောလောဆယ်အနေထားရဆိုတော့ဒီတိုင်းရှော့ချမယ်ဆိုရင်ပြည်သူလူထုရဲ့စာဝန်တွေအပါဝင်တိုင်းပြည်တို့ရဲ့ဖွံ့ဖြိုးရေးကိုလုပ်နိုင်တဲ့စွမ်းအားရှိမဲ့ပုံစံနဲ့ဘတ်ဂျက်ထွက်လာမဲ့ပုံစံတော့မရှိဘူး
အဲ့ဒီတော့ဘာကြောင့်အခုလိုခြေထားရေးအစီအစဉ်မျိုးဖြစ်လာနိုင်ပုံကိုအမီမဖော်လိုတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်က
ဒီဘန္နာရေးနှစ်ကိုသွားလူငွေရှိနေတယ်ဆိုတဲ့သဘောမျိုးတွေ့ရတယ်ဗောလေသူတို့ပြောပုံရဆိုလို့ရှိရင်တော့သူလူငွေတွေကိုငင်းနိုင်သမျှငဲအောင်ခြေထားရေးသဘောမျိုးပြောတာဗောဗျာဒီ export အနေမရဘူးဗောဒီဒေါ်လာဝင်ငွေမရှိတဲ့အတွက်ကြောင့်FDI တွေပါရလဲမဝင်တော့တဲ့အခါကျတော့နံပါတ်1တဲ့ခြွေတာမယ်နံပါတ်2ချက်ကလူတိုင်းသိနေကြတဲ့ဒီစီလနဲ့ဝယ်ယူရေးပေါ့လေဒီအရာတွေကိုကာဗာဖြစ်ဖို့လို့အတွက်ဒီခြွေတာရေးဆွက်လာတယ်အဓိကက73စီပေါ့လေဆိုတော့ဒီဇယ်ဓာတ်စီတွေကိုသူတို့ခြွေတာဖို့ပြောတယ်ဆိုတဲ့အခါကျတော့ဒီ budget လုံငွေပြပြီဆိုတဲ့ဟာသူတို့မှာဒေါ်လာမရှိတဲ့အခါကျတော့ဒီစီဝယ်တဲ့ဟာကနိုင်ငံခြားငွေအများဆုံးဖတ်တဲ့ source ဖြစ်နေတာဟုတ်အဲ့တော့သူတို့ခြွေတာကျင်တာလည်းဖြစ်နိုင်ပါလေ
အခုလို73စီခြွေတာရေးအစီအစဉ်အောက်အုတ်ချုပ်ရေးပိုင်းမှာဆက်ဖြစ်လာနိုင်ခြေကိုလည်းဥစိန်ထေက
နိုင်ငံခြားငွေကရှားပါတော့အဲ့ဒီငွေကိုခြွေတာဖို့တဲ့သူတို့ဌာနဆိုင်ရာကသုံးနေတယ်ရင်းဘုံဘောလုံးသုံးတာတွေပေါ့ဗျာအုတ်ချုပ်ရေးအတွက်ဟာကားစီးတို့ပါလောင်စာစီးသုံးတဲ့နေရာတွေမှာရှော့မယ်အဲ့ဒါမျိုးကိုပြောတော့သူကအကြမ်းမြင်မယ်ဒါကြောင့်ကျွန်တော်တိုင်းပြည်တစ်ပြည်မှာဘတ်ဂျက်ရေးရရောက်လာရင်ဘတ်ဂျက်မှာသက်ဆိုင်ရာကော်ပိုရေးရှင်းနေဝန်ကြီးဌာနတွေကနေစီစစ်တင်ပြလိုက်တာကိုဗန်ဒန်ဝီဌာနကပထမဆင့်သုံးသပ်ပြီးတော့မှအဲ့ဒါကိုညှိနှိုင်းတဲ့စီဝေးအဲ့ဒါကိုမှသူတို့ဘာလို့လဲဆိုဒါတွေကိုအပြုလုပ်ဖို့ပေါ့တကယ်တော့ကဒီမိုကရေစီနိုင်ငံတွေမှာဆိုဘတ်ဂျက်ကဝန်ကြီးဌာန Administration ကသူကစီမံပြီးလွှတ်တော်ကိုတင်ရတယ်ဗျလွတ်တော်ကအဲ့ဒီမှာကြည်ကျပ်စီစစ်ပြီးတဲ့ခါမှာအတီးပြုတ်ရတယ်ဗမာနိုင်ငံမှာလွတ်တော်မရှိတော့ဘူးအခုကတော့သူတို့ကအဲ့ပုံစံလုပ်တာဒါကြောင့်မလိတ်တဲ့ဘက်လုပ်တာပဲ
ဒီနေရာမှာလုပ်ငန်းသုံးပုဂ္ဂလိကဘက်ပေါ်တက်ရောက်လာနိုင်ခြေကိုလည်းအမီမဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
ဒီစီဝယ်ပြီဆိုလို့ရှိရင်တော့နံပါတ်1ကတော့ငွေလွှဲတာပေါ့ဗျာဒီငွေလွှဲခွင့်ကိုကန့်သတ်လိုက်တာမျိုးဒါကတော့အယူအရှင်းဆုံးနဲ့အတမထွက်ဆုံးပေါ့ဗျာအဲ့လိုမျိုးဒီငွေကြေးအထွက်ကိုကန့်သတ်တယ်ဆိုလို့ရှိရင်ဒါစီဝယ်လို့မရတော့ဘူးပေါ့လေအဲ့ဒီခါကျတော့ဒီမောင်ခိုဒီယူရီးယားတို့ဘာလို့ဘက်ကနေတရုတ်ပြည်ဘက်ကနေမောင်ခိုဟာတော့တခုတော့ဖြစ်လာနိုင်တော့ဖြစ်လာနိုင်တယ်ဒါပေမဲ့ဘော်ဒါကနေဝင်လာတဲ့ဟာကိုတရားဝင်ပေးဝင်နေပဲထားအောင် overhead cost ဒီ logistic transportation ကများတဲ့အတွက်ကြောင့်စီစည်းကတော့တက်သွားမှာပဲ
အဲ့ဒီတော့ဒီကနေလက်ရှိအနေထားရဆက်ဖြစ်လာနိုင်ခြေကိုလည်းဥစိန်ထေက
တိုင်းပြည်တိုးတဲ့ဖွံ့ဖြိုးရေးအတွက်သုံးမဲ့သုံးစိတ်တွေလျှော့ချပြီးတော့သူတို့စပိုင်းဖြစ်ဖို့သူတို့အာဏာတည်နေဖို့အတွက်စစ်တပ်အတွက်ဆက်လက်နဲ့ပြည်စည်းဝင်မဲ့ဟာတွေနဲ့လောင်စာစီတို့ပေါ့အခုဆိုလေးမန်းနဲ့ဘုံကျဲနေအဲ့ဒီဟာမျိုးတော့ဘယ်သူတို့ဦးစားပြီတန်တာတွေကတော့မဖြစ်မနေဟာတော့တန်မာတော့ပဲသုံးမယ်လို့ကျွန်တော်ထင်ပါတယ
်အခုခြွေတာရေးအစီအစဉ်အောက်မှာနောက်ရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းအမည်မဖော်တဲ့လုပ်ငန်းရှင်က
ရုရှားကနေစီဝယ်ဖို့ဆိုတဲ့အခါ73စီခြွေတာရေးတို့ဘာလို့ကတော့ကျွန်တော်ထင်တယ်အလန်းဝေးနေပြီနောက်ပြီးတော့ဗမာပြည်မှာလည်းအခုတော်တော်ဆယ်ကအကုန်လုံးကနေနိုင်အောင်နေတတ်အောင်ကြိုးစားပြီးတော့နေနေရတာဟုတ်အဲ့ဒါခြွေတာရေးနဲ့လည်းအတူတူပါပဲဒါဆိုလုပ်ငန်းရှင်တွေလည်းသူတို့တက်နိုင်တဲ့လောက်ခြွေတာနေရတာပဲလေ။ဒါဆိုအချင်းတွေကြောင့်ဖြစ်ပေါ်လာတဲ့ဒီ inflation ကြောင့်သူတို့တွေလည်းခြွေတာပြီးတော့အားလုံးလုပ်နေရတာ။ဒီထက်ပိုပြီးတော့ခြွေတာလို့တော့မရနိုင်ခေါင်းတော့ဘူးလို့တော့ကျွန်တော်ထင်တာပေါ့လေ
။တကယ်တော့တခြားနိုင်ငံအများမှာလည်းစီးပွားကြငွေကြေးဖောင်းပွားလာပေမဲ့မြန်မာမှာတော့ပြည်တွင်းစစ်ပွဲတွေကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံမှုပါလှမ်းဝေလာပြီးနောက်ဆုံးပြည်သူများတန်ပိနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာ။
နိုင်ငံညာငွေလျှော့သုံးဖို့တတိပြလာတဲ့စစ်ကောင်စီရဲ့တိုက်တွန်းချက်ပေါ်မှာတုံ့ပြန်တဲ့တွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတစ်ခါမလေးရှားဘက်ကိုလည်းတွားကြည့်အောင်ပါမလေးရှားနိုင်ငံပီရက်ပြည်နယ်အိုင်ပိုမြို့မှာအထောက်ထားမဲ့မြန်မာရွှေပြောင်းလူသမား30ကျော်ကိုဖမ်းမိခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ပါတယ်အဖမ်းခံရသူတွေကိုလူကုန်ကူးသူတွေကခေါ်ဆောင်လာတာဖြစ်ကြောင်းလည်းပြောပါတယ်ဒီကြောင်းသတင်းကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မလေးရှားနိုင်ငံကွာလာလမ်ပူမြို့ရဲ့မြောက်ဘက်မိုက်တရားကျော်အကွာဝေးရှိတဲ့ပီရက်ပီနဲ့အီပို့မြို့ကလူနေအိမ်နဲ့အတူတွဲဖွင့်ထားတဲ့မြမစားတောက်ဆိုင်တစ်ခုကိုနေအမြေကန်ရဲတပ်ဖွဲ့နဲ့လောက်ဝကအရာရှိတွေပါတဲ့ပူပေါင်းအဖွဲ့တွေက
မလောက်ရှိရဲ့နေ့ညအချိန်မှာဝင်ရောက်စီးနင်းခဲ့ပါတယ်။နေအိမ်ရဲ့တံခါးကိုမဖွင့်ပေးတာကြောင့်အိမ်တံခါးကိုချိုးဖျက်ခါအထဲကလူကုန်ကူးသူတွေခေါ်လာတဲ့အသက်18နှစ်ကနေ45နှစ်ကြာမြန်မာနိုင်ငံသားအမျိုးသား26ဦးနဲ့အမျိုးသမီး4ဦးကိုဖမ်းမိခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကတက်ကြွလှရှားသူကိုစိုးထက်သိန်းကအခုလိုပြောပြပါတယ်။
ချောင်းရည်လေးလောက်ကဒါဟိုလူအယောက်20ရောလောက်ကျွန်တော်ဒီမလေးရှားနိုင်ငံနဲ့ဒီကဟိုတော့ဒီအေဂျင့်တွေအရမ်းကျင်းလာတာပေါ့။ညာတော့အပြည့်တော့ရခိုင်မျိုးတွေကြီးဝင်လို့ကျွန်တော်သိရတယ်အမိုင်။ဆိုတော့အဲ့ဒီမှာဒါတွင်းလာတဲ့လူကအယောက်20ရောနဲ့အဲ့ဒီမှာငဘူလက်ကျန်ရှိတဲ့10ရောက်ကျော်လောက်နဲ့အားလုံးပေါင်းအယောက်30လောက်ဖြစ်သွားတာပေါ့။အဖမ်းခံရတဲ့နေရာကဒီကအိမ်မဟုတ်ဘူးကွာ။အဲ့ဒါ gift box ဆိုတဲ့ရခိုင်သားတောက်တိုင်းအဲရခိုင်အိမ်ပိုင်းပေါ့နော်မ။အဲ့ဒီမှာမြန်မာတိုင်းကြီးရှိတဲ့ကြတော့ဒီခါအင်တိုင်းဆိုင်ဖြစ်တယ်အမကြီးအလားဟုတ်တော့ယောက်ျားလေးနှစ်ကံမမ6ရောင်းမင်းကြီး4ရောင်းပေါ့နော်ဆုံးတယ်တော့ဆုံးရင်းနီးအောင်ဝင်လာတာလို့သိရတယ်ဖန်ခင်ကတော့ရှိရနေမှာဖန်ခင်ကပေါ့နော်မှာအလားညာကင်းဆက်တာနောက်ပိုင်းတော့မှလို့သိရတယ်ခင
်ဗျညာတော်အဖြစ်မလေးရှားကိုရောက်လာကြတဲ့မြန်မာတွေကိုအလုတ်ကန်ရရှိဖို့အတွက်မြန်မာအချင်းချင်းအကူအညီပေးရတာရှိတယ်လို့လည်းပြောပါတယ်
မြန်မာတိုင်းကြီးဖြစ်တဲ့အတွက်ကြောင့်ညာတော့အပြင်ဒီမှာအေဂျင့်တွေပွဲသားတွေကအဲ့ဒီလိုဆိုင်တွေမှာတုံတက်ကြတယ်လေပြီးတော့သူတို့နဲ့အရန်ရင်းကြီးတဲ့တိုင်တွေဒါမှမဟုတ်ဒီဆိုင်ကလည်းအဲသူတို့နဲ့အရန်အချင်းကြီးတဲ့ဆိုရင်တချို့လူတွေကလည်းအမှခဏတစ်ခုထားတတ်ကြတာပေါ့နော်အမှဘာလို့ဆိုဒီတရားမှုကိုရောက်လာပြီးမြန်မာနိုင်ငံသားတယောက်မလေးရှားတဲ့ကိုရောက်ပြီးဆိုရင်ဒီထဲမှာရှိရမြန်မာနိုင်ငံသားတွေကလောက်ကန်ရရှိရေးတနခုနေရေးစားရေးကိုကူညီကြတာပဲလေအဲ့လိုမျိုးဆိုတော့ကျွန်တော်ထင်တယ်အဲ့လိုမျိုးထားပြီးထားတာဖြစ်ပါလိမ့်မယ်နော်အမှ
ပြရပီနယ်လူဝင်မှုကြီးကြပ်ရေးညွှန်ကြားရေးမှူးရဲ့အဆိုအရပြရပီနယ်မှာရှိတဲ့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနနဲ့အတူပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်စီးနင်းရမှာအရာရှိ18ဦးပါဝင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံသားတွေဟာထွက်ပြေးဖို့ကြိုးစားကြပေမဲ့အိမ်ပတ်လည်ကိုဝိုင်းဝန်းပိတ်ဆို့ထားတာကြောင့်ဖမ်းဆီးခံခဲ့ရကြောင်းဒီနေအိမ်ဟာလူကုန်ကူးတဲ့ပွဲစားတွေရဲ့တထောင်သားစခန်းဖြစ်တယ်လို့လည်းလဝကရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာနိုင်ငံကူးစာအုပ်တပ်တွေကအထောက်ထားမရှိဘဲဝင်ရောက်လာကြတာဖြစ်တယ်လို့လဲမလေးရှားလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဆိုပါတယ်ဒီအတွက်လဘကဥပဒေနဲ့အရေးယူသွားမှာဖြစ်တယ်လို့လဲပြောဆိုခဲ့ပါတယ်ဖမ်းဆီးလိုက်တဲ့မြန်မာနိုင်ငံသား30ကိုမလေးရှားနိုင်ငံတွင်တည်ဆောင်လာခဲ့သူလူမောင်ကိုပွဲစားမြန်မာတဦးကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းကိုလည်းမလေးရှားသတင်းတွေမှာဖော်ပြကြပါတယ်ရှင်
မလေးရှားနိုင်ငံထဲမှာမြန်မာနိုင်ငံသားတချို့ဖမ်းဆီးခံရတဲ့အကြောင်းကို VOA သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီနိုင်ငံတကာသတင်းလွှာတွေဘက်ကိုလှည့်အောင်ပါယူကရိန်းဘက်ကဒုက္ခသည်တွေဘယ်ကိုရောက်နေပါသလဲကြည့်အောင်ပါရုရှားရဲ့ကျူးကျော်မှုကိုခံရတဲ့ဒီယူကရိန်းဒုက္ခသည်13,000ကျော်ဟာအမေရိကန်ပြည်ထောင်စုမှာယာယီခိုးလုံနေရပါတယ်အမေရိကန်အစိုးရရဲ့ United for Ukraineယူကရိန်းအတွက်စူးစီးညင်ညွတ်မှုဆိုတဲ့အစီအစဉ်ကနေဆောင်ရွက်ခဲ့တာပါ။ဒါပေမဲ့အဲ့ဒီထဲကဒုက္ခသည်အတော်များများဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဗာဂျီးနီးယားပြည်နယ်မှာအခြေစိုက်တဲ့အဖွဲ့တစ်ဖွဲ့ကတော့သူတို့ရဲ့ဘဝအသစ်ပြန်လည်ထူထောင်နိုင်ရေးအတွက်အကူအညီပေးနေပါတယ်။ထာကိုပါသတင်းပေးပို့ထားတာကိုတော့ကိုဇော်မိုးကျော်တင်ပြมาဖြစ်ပါတယ်ခင်ဗျာ
။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အာလီအိုနာအိုနာရှားဟာလာအတော်ကြာပုံကိုကျင်းနေတဲ့မှာပုံခုနေလိုက်အလုတ်လုတ်လိုက်နဲ့ဖြတ်တန်းခဲ့ပါတယ်။2022ခုနှစ်အောက်တိုဘာလမှာတော့ Uniting for Ukraine Ukraine အတွက်စူးစီးညင်ညွတ်မှုဆိုတဲ့အစီအစဉ်ကနေသူ့ရဲ့သားနဲ့အတူအမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့နေထိုင်ဖို့ဆုံးဖြတ်ခဲ့ပါတယ
်။ Jeff Sudam Zashlav Google Internet
ကျွန်မအမေရိကကိုရောက်လာတော့ Ukraine ဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့သူတွေကိုခူခဲကနေရှာကြည့်ပါတယ်။ချက်ချင်းဆိုသလိုပဲ ECDC လို့ခေါ်တဲ့ Ethiopia လူမှုအသိုင်းအဝိုင်းဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကိုတွေ့ပါတယ်။သူတို့ကျမကိုအလုပ်ကင်ရှာပေးပါတယ်။လိုအပ်တဲ့ဆွေဆန်းကိစ္စတွေကူညီလှုပ်ဆောင်ပေးပါတယ်
။ ECDC လို့ခေါ်တဲ့ Ethiopia လူမှုအသိုင်းအဝိုင်းဖွံ့ဖြိုးတိုးတက်ရေးအေဂျင်စီအဖွဲ့ဟာ Virginia ပြည်နယ်မှာအခြေစိုက်ပြီးအမေရိကမှာဘဝအသစ်ထူထောင်ဖို့ရောက်လာတဲ့ဒုက္ခသည်တွေကိုကူညီတဲ့အဖွဲ့ဖြစ်ပါတယ်။အခုလောလောဆယ်မှာယူကရိန်းနဲ့အာဖဂန်ကလာတဲ့ဒုက္ခသည်တွေဟာအ धिक အကူအညီတွေလိုအပ်နေတယ်လို့ဝါရှင်တန်ဒီစီမှာအခြေစိုက်တဲ့ ECDC ရဲ့အာဖရိကဌာနညွှန်ကြားရေးမှူး ဆာရာဇူလိုကပြောပါတယ
် Often people come here they don't have any family they don't have anyone so the first contact
မကြာခဏဆိုသလိုပဲဒီကိုရောက်လာတဲ့ဒုက္ခတွေတွေဟာမိသားစုလည်းမရှိကြဘူးအတိလည်းတစ်စုံတစ်ယောက်မှမရှိကြပါဘူးဒါကြောင့်သူတို့ပထမဆုံးဆက်သွယ်တာကတော့ကျမတို့ကိုပါကျမတို့ကသူတို့နေစရာအိမ်ရဖို့ကလေးတွေချောင်းအောင်နိုင်ဖို့ကျမရဲ့စောင့်ရှောက်မှုတွေရဖို့အတွက်ဆောင်ရွက်ပေးပါတယ
်ဒီအပွဲအစည်းမှာဒုက္ခတွေတွေကိုကူညီဖို့ဒုက္ခတွေတွေကိုပြန်ပြီးအလုပ်ခံပါတယ်ဒါကြောင့်အမေရိကကိုစောရောက်နေတဲ့ဒုက္ခတွေတွေဟာအလုပ်လဲရသူတို့ကြုံခဲ့ရတယ်လို့ပဲအခက်အခဲကြုံတွေ့နေတဲ့ဒုက္ခတွေတွေကိုလည်းပြန်ပြီးကူညီခွင့်ရပါတယ်ဆာရာဇူလိုကအခုလိုဆက်ပြောပါတယ
် Nothing that can make someone feel more comfortable and more at home than having someone
သူတို့ဘာသာစကားကိုနားလည်တဲ့သူဘာသာစကားချင်းတူတဲ့သူတွေနဲ့ဆိုပို့ပြီးတော့တက်တောင်တက်တာရှိကြပါတယ်။ဟင်းစိတ်မပူပါနဲ့ကျမလည်းဒီလိုအခက်အခဲတွေကြုံရတယ်။အခုတော့ကျမအဆင်ပြေသွားပြီလို့အားပေးလို့ရပါတယ
်။ KF မြို့တော်သူဆလစ်လနာအိုဆာလင်ကာဟာလွန်ခဲ့တဲ့လအနည်းငယ်က ECDC အဖွဲ့ကိုအခုအညီတောင်းခဲ့ပါတယ်။သူကယူကရိန်းမှာတုန်းကအရက်ဖက်အဖွဲ့အစည်းတစ်ခုမှာပညာရေးအစီအစဉ်အတွက်အလုပ်လုပ်ခဲ့သူဖြစ်ပါတယ်။အခုတော့သူဟာ ECDC မှာအလုပ်လုပ်ကင်နေပြီးနောက်ရောက်လာတဲ့ယူကရိန်းဒုက္ခသည်တွေကိုအခုအညီပေးနေပါတယ်
။ Kabulaznay tish chos te ya mohla by bula buty korisnoy ukrayintsam.
ကျမယူကရိန်းကိုပြန်ပြီးတော့တကူကူကူညီပေးနိုင်ဖို့မျှော်လင့်ခဲ့ပါတယ်။ဒါကို ECDC ကနေတဆင့်လှုပ်ဆောင်နိုင်တယ်ဆိုတာကျမသိသွားခဲ့ပါတယ်။ဒါဟာကံကောင်းတာပဲလို့ကျမမြင်ပါတယ်။
အမေရိကန်အစိုးရကနေပြီးခဲ့တဲ့2022ခုနှစ်ဧပြီလမှာ Uniting for Ukraine အစီအစဉ်ကိုစတင်ခဲ့ပြီးနောက်ပြည်တွင်းလုံခြုံရေးဌာနရဲ့စာရင်းတွေအရယူကရိန်းဒုက္ခသည်13,300ကျော်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့ပါတယ်။မကြသေးမီကမှရောက်ရှိလာတဲ့ယူကရိန်းဒုက္ခသည်ကက်ထရီနာဆိုလိုခိုလစ်ကအခုလိုပြောပါတယ
်
အမေရိကကအတော်လေးကိုကွဲပြားခြားနားပါတယ်။ဘဲကနေဆက်လို့ရမယ်ဆိုတာကိုမသိနိုင်အောင်ပါပဲ။ Facebook မှာတင်ထားတာတွေတစ်ခုပြီးတစ်ခုလိုက်ပြီးဖတ်ကြည့်ပါတယ်။တယောက်နဲ့တယောက်အတွေ့အကြုံကမတူကြပါဘူး။ဒါတွေကကို့အတွက်အထောက်အကူဖြစ်မလားမဖြစ်ဘူးလားဆိုတာကိုလည်းမသိနိုင်ပါဘူး
။ရုရှားကယူကရိန်းကိုစတင်ကျူးကျော်ပြီးသိပ်မကြာမီပါပဲ။ဆူရူခိုလစ်ဟာသူ့ရဲ့ကလေးနှစ်ယောက်နဲ့အတူ KF မြို့တော်ကနေထွက်ခွာလာခဲ့ပါတယ်။ဥရောပမှာခိုလုံနေခဲ့ပြီးနောက်ယင်းဤတဲ့သူ့တငယ်ချင်းရှိတဲ့အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဆုံးဖြတ်ခဲ့ပါတယ်။အခုတော့သူဟာ ECDC မှာမိတ်ဆွေအစ်တစ်တွေနဲ့တွေ့ဆုံနေပြီးသူ့ရဲ့ဘဝအစ်စ်စတင်နိုင်ဖို့ဝိုင်းဝန်းကူညီပေးနေကြပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VUE American တိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 32kilohertz 9335 9389 line to meter 48 kilohertz 6153နဲ့ဒီ line line meter 190ကနေလဲဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသိပ်ပံနဲ့နီးပညာအစီအစဉ်တွေထုတ်လွှင့်မှာဖြစ်တယ်လို့တူတဆုံလင်အမေရိကန်တခွင်အစီအစဉ်တင်ဆက်တဲ့ခါမှာတော့
ကျွန်တော်ရောမိမရဲ့ဟိုရက်စွေရမျိုးဦးလေးတယောက်ပါဒီမှာကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတယ်ပေါ့ဘူးတို့တူတူဖွင့်ကြအောင်မလားပေါ့နော်အဲဒါဆိုဖွင့်မှာပေါ့
အမေရိကန်ကိုရောက်ပြီးတော့အခြေချနေတဲ့မြန်မာလုပ်ငန်းရှင်တူဦးရဲ့အကြောင်းကိုလည်းပြောပြပေးမှာဖြစ်ပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တာတင်ဆက်ဖို့အချိန်ရောက်လာပါပြီဒီလ၈ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တယ်လို့ CSW လို့ခေါ်တဲ့အမျိုးသမီးများဆိုင်ရာအခြေပြကော်မရှင်ရဲ့68ကြိမ်မြောက်ညီလာခံဆွေးနွေးပွဲတွေကိုမတ်လ6ရက်နေ့ကနေ18ရက်နေ့ထိနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတာဖြစ်ပါတယ်။အဲ့ဒီတည်းမှာမြန်မာနိုင်ငံကအမျိုးသမီးတွေကြုံတွေ့နေရတဲ့ online digital နည်းပညာတွေရဲ့ကောင်းကျိုးဆိုးကျိုးတွေအကြောင်းကိုမြန်မာအမျိုးသမီးရေလှုပ်ရှားသူ၄ဦးကနေမတ်လ6ရက်နေ့ကဆွေးနွေးတင်ပြခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ဆွေးနွေးခဲ့တဲ့အမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူ မတ်မေဇဘဲဖြူကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရအမျိုးသမီးခန္ဓာမှာမတ်ခင်ဖြူတွေတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometimes Gotta stand up and fight sometimes အခုဒီမတ်လ7ရက်နေ့ဟာဆိုလို့ရှိရင်ဒါနိုင်ငံတကာအမျိုးသမီးများနေ့ပေါ့နော်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့လို့လည်းပြောကြရတယ်ပေါ့လေဆိုတော့ဒီလိုလမျိုးမှာဒီလိုအချိန်မျိုးမှာဆိုလို့ရှိရင်ဒါကုလသမဂ္ဂမှာလည်းအမျိုးသမီးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေအစီအစဉ်တွေနော်အမျိုးသမီးအခွင့်အရေးညှင့်တင်မှုကိစ္စတွေပြောဆိုဆွေးနွေးကြရတယ်မျိုးစုံရှိပါတယ်ဒီထဲမှာမှထူးထူးခြားခြားပေါ့နော်ဒီမတ်လ6ရက်နေ့တုန်းကဒီမြန်မာနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေပါဝင်ပြီးတော့မှဆွေးနွေးတဲ့ဆွေးနွေးပွဲတစ်ရက်ကျင်းပခဲ့တယ်ဆိုတာကိုလည်းကျွန်တော်တို့သိရတယ်လीเนาะဆိုတော့ဒီဆွေးနွေးပွဲကိုလည်းအတိကဦးဆောင်စီစဉ်တဲ့နေရာမှာလည်းပါတယ်ကိုယ်တိုင်လည်းပါဝင်တက်ရောက်ခဲ့တဲ့သူတယောက်အနေနဲ့ပေါ့เนาะအခုဒီဆွေးနွေးပွဲမှာဆွေးနွေးတဲ့အတိကအကြောင်းအရာဘာတွေကိုများဆွေးနွေးဖြစ်တယ်လဲဆိုတာကိုဒီအစီအစဉ်ကိုနားထောင်နေတဲ့သူတွေသိအောင်ပေါ့เนาะအရင်ဆုံးအချင်းချုပ်လေးပြောပြပေးပါလားရှင
်ဟုတ်ကဲ့ဒီနှစ်အတွက်ပေါ့ဟို CSW ဒီ Commission for Data Supplement ရဲ့68ကြိမ်မြောက်ပေါ့နော် Commission on Data Supplement ရဲ့သူ့ရဲ့အဓိကသင်္ကေတကတော့ Innovation and Technology ပေါ့အဲ့တော့ဒီမှာကမ္ဘာမှာနည်းပညာတွေကိုအသုံးပြုပြီးတော့ဒီအမျိုးသမီးတွေကဘယ်လိုဖွံ့ဖြိုးတိုးတက်နေကြသလဲဘာအခွင့်အလမ်းတွေဓမ္မမော်ရလဲဒါတွေကိုလက်လန်းမိမှုအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုသူတို့ကဦးစားပေးပြီးတော့ဆွေးနွေးဖို့ဆိုပြီးဒီနှစ်ရဲ့သင်္ကေတကတော့အဲ့ဒါပေါ့လေအဲ့တော့မြန်မာနိုင်ငံအနေနဲ့ကျမတို့ကကျမတို့ကတော့နည်းပညာတိုးတက်မှုရှိရတဲ့အတိုင်းပြည်တော့မဟုတ်ဘူးဒါပေမဲ့လည်းဒီ theme နဲ့ kait ညီအောင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပေါ့နော်ကျမတို့ဘာတွေကိုဆွေးနွေးတင်ပြကြမလဲဆိုပြီးတော့ဝိုင်းပြီးတော့တိုင်ပင်ဆွေးနွေးကြတဲ့အခါမှာဘာပဲဖြစ်ဖြစ်ကျမတို့ဟာ covid ကာလကတည်းကနေပေါ့နော်အခုဒီအာဏာသိမ်းကာလပေါ့နော်2021နောက်ပိုင်းအထိပေါ့ပါရီများအမျိုးသမီးတွေနဲ့မိန်းကလေးတွေမှာအွန်လိုင်းနည်းပညာတွေနဲ့ဒါတွေကိုအသုံးပြုပြီးတော့ဘာအကျိုးကျေးဇူးတွေရှိနေသလဲဘာအခက်အခဲတွေစိန်ခေါ်မှုတွေရှိနေသလဲဆိုတာကိုကျွန်တော်တို့ကအဓိကပေါ့တင်ပြခဲ့တာဖြစ်ပါတယ
်ဒီနည်းပညာဟာအမျိုးသမီးတွေတန်းတူညီမျှကြားမှာတန်းတူညီမျှအခွင့်အရေးရဖို့နောက်အမျိုးသမီးစွမ်းဆောင်ရည်တွေမြင့်တင်ဖို့ကိစ္စတွေမှာဘယ်လိုအခန်းကဏ္ဍနေပြီးတော့မှထိထိရောက်ရောက်အသုံးချနိုင်တဲ့နေရာတစ်ခုမှာရှိနေတယ်လေပေါ့နော်အခုဒါမြန်မာနိုင်ငံရဲ့ဒီလက်ရှိဒီစစ်တပ်အာဏာသိမ်းထားတဲ့ကာလမှာမျိုးသမီးတွေအများအပြားရှေ့တန်းကနေပါဝင်တဲ့လှုပ်ရှားမှုမှာအခုမတ်မေစပယ်ဖြူပြောသွားတယ်လို့ပေါ့နော်အတော့နည်းပညာရဲ့အခန်းကဏ္ဍဘယ်လောက်ထိအရေးကြီးလဲဆိုတာရောဆွေးနွေးခဲ့ရပါလေ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီမြန်မာနိုင်ငံကိုစားပြုပေါ့နော်အမျိုးသမီး၄ဦးပါဝင်တက်ရောက်ဆွေးနွေးခဲ့ပါတယ်ဒီ၄ယောက်စလုံးပေါ့ပြောကြတဲ့အကြောင်းအရာနဲ့ကျမတို့ဒီဟိုရှူတောင်ပေါ့ရှူတောင်မှာကျမတို့ကကွဲပြားတာပါဒါပေမဲ့လည်းကျမတို့အားလုံးရဲ့တူညီတဲ့တင်ပြချက်ကတော့ဒီ online နည်းပညာတွေဟာမြန်မာနိုင်ငံမှာရှိတဲ့မျိုးသမီးတွေနဲ့မိန်းကလေးတွေအတွက်ဆိုရင်ဓာတ်သွားနှစ်ဖက်လိုပဲပေါ့နော်တစ်ဖက်မှာလည်းကိုဗစ်ကာလဆလို့အခုဒီစက်တက်ကအကျန်းဖက်အာနာသေးယူပြီးနောက်ပိုင်းမှာလည်းဟိုဒီနည်းပညာတွေကိုပဲအဓိကအသုံးပြုပြီးတော့အမျိုးသမီးလူခွင့်ရေးတက်ကြွလှူရှားသူတွေဟာဒီဟို social mobilization လို့ခေါ်တယ်เนาะကျမတို့ဒီအများပြည်သူကိုအဓိကအသိပေးကြတဲ့တင်အချက်လက်တွေပြီးတော့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကိုဒါစီကကွယ်ပေးနိုင်ဖို့အတွက်ကူညီဆောင်ရွက်ပေးတဲ့ဒီ helpline တွေပေါ့เนาะပြီးတော့လိုအပ်တဲ့တင်အချက်လက်တွေကိုမျှဝေကြတဲ့နေရာမှာ online နည်းပညာတွေကိုပဲကျမတို့ကအဓိကအသုံးပြုကြရတာပေါ့เนาะအဲ့တော့ဒီ formal education လို့ခေါ်တဲ့အတန်းမှာသွားပြီးတော့လူကိုယ်တိုင်စာသင်ကြားလို့မရတဲ့အခါတွေမှာပို့ပြီးတော့မှကျမတို့ကဒီ online ဟိုပဲအကူအထားပြုကြရတယ်ပေါ့ဒါပေမဲ့လည်းတစ်ဖက်မှာပေါ့နော်ဓာတ်သွားနှစ်ဖက်လိုပဲကောင်းတာပဲရှိရမဟုတ်ဘူးတစ်ဖက်မှာကျမတို့ကစိုးချိုးတွေအများကြီးကိုလည်းမျိုးသမီးရဲ့နာမည်ကလေးတွေကခန်းစားကြရတယ်ပေါ့အထူးသဖြင့်တော့ဒီ onlineနည်းပညာတွေကိုပဲအသုံးပြုပြီးတော့မျိုးသမီးတွေကိုနောက်ရောက်ခံတာပေါ့နော်မျိုးသမီးတွေရဲ့ဒီ social media တွေကိုစောင့်ကြည့်တာအကောင့်တွေကိုဟိုခိုးယူပြီးတော့မှ တခြားသောလွဲမားတဲ့တည်အချက်လက်တွေကိုဖြန့်ဖြူးတာပြီးတော့အမျိုးသမီးတွေရဲ့ရုပ်ပုံတွေအမျိုးသမီးတွေရဲ့ခန္ဓာကိုယ်ကိုအဲဒီ online ရဲ့နည်းပညာတွေကိုအသုံးပြုပြီးတော့လိမ်မိုင်းဆိုင်ရာအမျက်ထုတ်တာတွေအထိပါနှောက်ရက်တာတွေစော်ကားတာတွေအဲ့ဒါတွေအများကြီးပေါ့ပြီးတော့အမျိုးသမီးတွေရဲ့ပုံရိပ်ကိုရှင်းရှင်းပြောရရင်တော့ကျမတို့ကဟိုထိခိုက်အောင်လုပ်တာပေါ့နော်ကုန်တိတ်ခါကြဆင်းအောင်မဟုတ်မမှန်တဲ့သတင်းစကားတွေအမုန်းစကားတွေဖြန့်ဖြူးတာတွေကိုလည်းဒီ online နည်းပညာတွေကိုပဲအသုံးပြုပြီးတော့တခါလူတွေကလောက်ကြပြန်နေပေါ့နော်အဲ့တော့ဒီ online နည်းပညာတွေဟာကောင်းတဲ့တည်အချက်လက်တွေကိုပေးဖို့အတွက်လွဲကူမြန်ဆန်ထိရောက်သလိုပဲလွဲမားတဲ့တည်အချက်လက်တွေ fake news တွေပေါ့နော်ဒီပြီးတော့အမျိုးသမီးတွေကိုဂုံတိတ်ခါဂုံတည်ရေးပြက်စေတဲ့တဲ့င်းစကားတွေပုံရိပ်တွေနာမည်ဖြစ်တာတွေဒါတွေကိုလည်းအချိန်တော်တွဲမှာလွဲကူမြန်ဆန်စွာနဲ့ပဲအဲဒီတိုက်ခိုက်လို့ရတယ်ပေါ့အမျိုးသမီးအလူခွေတက်ကြွလှရှားသူတွေကိုအထူးသဖြင့်တော့ပြစ်မှတ်ထားပြီးတော့တိုက်ခိုက်တဲ့နေရာမှာလည်းအသုံးပြုကြတယ်ပေါ့နော
်အကောင်းကျိုးနဲ့ဆိုးကျိုးနှစ်ဖက်ပေါ့လေဆိုတော့ဒီလိုမျိုး online မိတင်ညာကိုကောင်းတဲ့ဘက်ကနေပြီးတော့ပဲထိထိရောက်အသုံးပြုပြီးတော့ပေါ့နော်ဒီအမျိုးသမီးတွေဘေးကင်းလုံခြုံမှုရှိရှိနဲ့ဒီ online ပေါ်မှာသူတို့လေ့လာတင်တာတွေကိုလေ့လာခွင့်ရမယ်သူတို့ရဲ့အခွင့်အရေးတွေထုတ်ဖော်ပြောဆိုချင်တာတွေပြောဆိုခွင့်ရမယ်နေရာတစ်ခု platform တစ်ခုပေါ့နော်ဖြစ်ဖို့အတွက်ဆိုလို့ရှိရင်ဘယ်လိုအခြေအနေအနေအထားတွေဖန်တီးပေးဖို့လိုအပ်ပါသလဲဒီဟာနဲ့ပတ်သက်ပြီးတော့ဗားရီမြန်အကြံပြုခဲ့ပါလဲရှင
်ဟုတ်ကဲ့ကျမတို့ကြံပြုခဲ့တာတွေကတော့အများကြီးပါပဲပေါ့နော်အဓိကကတော့ဟိုဘလို့ပဲကျမတို့ကနီးပညာတွေဒီအင်တာနက်တွေဟာတိုးတက်ဖွံ့ဖြိုးနေပါစေအဲ့ဒါတွေကိုအမျိုးသမီးတွေနဲ့မိန်းကလေးတွေလက်လန်းမိပြီးတော့သူတို့ရဲ့ဘဝတိုးတက်ရာတိုးတက်ကြောင်းလူမှုရေးစီးပွားရေးပေါ့နော်အဖက်ဖက်ကနေပညာရေးပေါ့လေကျန်းမာရေးသူတို့လိုအပ်တဲ့တည်အချက်လက်တွေကိုလက်လန်းမိရရှိပြီးတော့တခြားသူတွေပေါ့တခြားသူတွေနဲ့နီးတူဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်အရေးအကြီးဆုံးကတော့တည်အချက်လက်တွေကိုလွတ်လပ်စွာဒီဒန်းတူညီမျှစွာလက်လန်းမီရရှိနိုင်ခွင့်ရှိဖို့ပါပေါ့နော်ပြီးတော့သူတို့ရဲ့သဘောထားသူတို့ရဲ့ဆန္ဒတွေသူတို့ဖြစ်ချင်တဲ့အရာတွေကိုလည်းလွတ်လပ်စွာပြောဆိုတင်ပြနိုင်တဲ့ platform တစ်ခုဖြစ်ဖို့လည်းအရေးကြီးတယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံမှာအခုလိုမျိုးဟိုဒီအာဏာရှင်စစ်တပ်ကနေပြီးတော့အရာရာကိုထိန်းချုပ်ထားတဲ့အခြေအနေမှာကျမတို့ဟာဘလောက်ပဲဟို online နည်းပညာတွေကတိုးတက်နေစေကမို့မျိုးသမီးတွေနဲ့မိန်းကလေးတွေဟာတခြားသူတွေနဲ့ဂျမ်းတူဒီလိုမျိုးအခွင့်အလမ်းတွေကိုလက်လမ်းမီရရှိဖို့အတွက်ကမဖြစ်နိုင်ပေါ့နော်အဲ့တော့ root cause လို့ခေါ်တဲ့အဓိကအရင်းမြစ်ပြဿနာကတော့လူ့အခွင့်အရေးစာစီစံနှုန်းတွေကိုလေးစားလိုက်နာတဲ့ democracy အယတ္တအစိုးရဖြစ်မှတာကျမတို့နိုင်ငံမှာရှိတဲ့မျိုးသမီးတွေနဲ့မိန်းကလေးတွေအပါအဝင်ပြည်သူတွေအားလုံးဟာဒီတိုးတက်ခင်မီနေတဲ့ online နည်းပညာတွေကိုအသုံးပြုပြီးတော့သူတို့ရဲ့ဘဝအတွက်ဒီလိုအပ်တဲ့တိုးတက်ရာတိုးတက်ကြအောင်ပေါ့နော်တည်င်းအချက်လက်တွေကိုအချိန်နဲ့တပြေးညီသူတို့ဟာလက်လန်းမီရရှိပိုင်ခွင့်ရှိမှာဖြစ်တယ်။ဒါကြောင့်ကျမတို့ဒီအာဏာရှင်ကိုအမြင့်ပြတ်ဖယ်ရှားပေးဖို့ကတော့အဓိကပေါ့နော် root cause အနေနဲ့အဲ့ဒါကိုကျမတို့ကတောင်းဆိုရဲတင်ပြရဲပေါ့နော
်ကျမတို့မြန်မာနိုင်ငံမှာရင်းနှုံးကလည်းဒီမြန်မာနိုင်ငံကမျိုးသမီးတက်ကြွလှုပ်ရှားသူတွေမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာလာပြီးတော့ဆွေးနွေးတင်ပြတာမျိုးတွေအရင်ကလည်းရှိပူပါတယ်ဒါပေမဲ့ဒီဒီချိန်ကအရင်နဲ့မတူတဲ့ထူးခြားမှုဆိုရင်ဘာများပြောနိုင်မလဲရှင
်ဟုတ်ကဲ့ပါအဲ့တော့အရင်ကလည်းကျမတို့ဒီလို CSF လို့ပေါ့နော်ဒီကုလသမဂ္ဂမှာပြုလုပ်တဲ့မျိုးသမီးနဲ့ပတ်သက်တဲ့အစည်းအဝေးကိုကျမတို့လာပြီးတက်ပူပါတယ်ဒါပေမဲ့လည်းခုလိုမျိုးပေါ့နော်ကျမတို့ကဒီ event တစ်ခုအနေနဲ့မြန်မာနိုင်ငံကို focus လုပ်တဲ့ event တစ်ခုအနေနဲ့တော့ကျမတို့ပြည်တွင်းကအမျိုးသမီးအဖွဲ့တွေအနေနဲ့အခွင့်အလမ်းမရခဲ့ပေါ့လေနောက်တစ်ခုထူးခြားတာလေကျမတို့ဒီအမျိုးသမီးအဖွဲ့တွေပေါ့နော်အခုလက်သမဂ္ဂမှာကျမတို့ဟိုအခမ်းအနားပေါင်းများစွာပွဲများစွာကျမတို့ပြောမှုပါတယ်ပါမှုပါတယ်ပေါ့နော်တင်ပြခွင့်တွေရှိခဲ့မှုပါတယ်ဒါပေမဲ့မြန်မာနိုင်ငံအစိုးရကိုကိုစားပြုတဲ့ဘသူကမှကျမတို့အမျိုးသမီးအဖွဲ့တွေရဲ့အခမ်းအနားတွေနော်ကျမတို့အမျိုးသမီးအဖွဲ့တွေနဲ့အတူတူပေါ့နော်တသားတည်းရပ်တည်ပြီးတော့မှကျမတို့နဲ့အတူတူကိုစားပြုပြီးတော့ကျမတို့လိုပဲကျမတို့နဲ့ထပ်တူပဲကျမတို့ပြောချင်တဲ့အချက်လက်တွေကိုထောက်ခံဆွေးနွေးပေးတာမျိုးကတော့မရှိဘူးပါဘူးပေါ့နော်အဲ့တော့ဒီတစ်ခေါက်ဆွေးနွေးပွဲမှာတော့ထူးခြားတာကအခုဒီကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အထူးကိုယ်စားလှယ်အနေနဲ့အတိအမှတ်ပြုထားခြင်းခံရတဲ့တာမတ်ကြီးဦးကျော်မိုးထွန်းကလည်းကျမတို့မျိုးသမီးအဖွဲ့တွေနဲ့အတူတူသူကလက်တွဲပြီးတော့မှစကားပြောကြားပေးတယ် ပြီးတော့တာမတ်ကြီးကလည်းကျမတို့ပြောချင်တဲ့တည်းအချက်လက်တွေအဓိကကြတဲ့ key message တွေကိုပဲတာမတ်ကြီးကလည်းအထက်ဆင့်ပြီးတော့ပေါ့နော်ဟိုပြောကြားပေးသွားတာကိုတွေ့ရပါတယ်အထူးသဖြင့်ကျမတို့ဒီရိုဟင်ဂျာအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သူထက်သွင်းပြောကြားပေးသွားတာဆိုရင်ဒါဟာတကယ်ကိုဒီလိုမျိုးအားလုံး inclusive ဖြစ်အောင်မြန်မာနိုင်ငံအတွင်းမှာရှိတဲ့အမျိုးသမီးတွေအားလုံးရဲ့အခြေအနေတွေကိုသူကပါဝင်အောင်ပေါ့နော်ပြောကြားပေးသွားတာဟာကျမတို့တော်တော်တကယ်ပဲထူးခြားတယ်အဲကျေးဇူးတင်ဖို့လည်းကောင်းတယ်လို့ကျမကဟိုပြောချင်ပါတယ်ရှင့
်ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးများတင်ပါတယ်ရှင့
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်
နောက်ကင်ပြူတွေမေးမြန်းတင်ဆက်တဲ့မြို့သမီးကန္တာကိုနားဆင်ကြရပါခင်ဗျာအခုတကအလှည့်ကြတာကတော့တူတာဆုံလင်အမေရိကန်တခွင်စီစဉ်မဲ့ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီအမေရိကန်ပြည်ထောင်စုမှာကျောင်းလာတက်ရင်နဲ့ကွန်ပျူတာနဲ့ဘွဲရခဲ့ပေမဲ့ဆက်ပြင်တဲ့လုပ်ငန်းကိုဝါသနာအရလုပ်ကင်ရင်ကားပြင်ဆိုင်ဖွင့်ပစ်လာတာလို့ကိုမင်းကောင်ထွန်းကပြောပါတယ်မေရီလန်းပြည်နယ်ဘော်တီမိုးအေရီးယားမှာဖွင့်လှစ်ထားတဲ့မင်းကားပြုပြင်ရေးလုပ်ငန်းအကြောင်းကိုအောင်ကတူတာဆုံလင်အမေရိကန်တခွင်အစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့မိုးလင်းလို့စားတော့ပြီးတာနဲ့ကိုမင်းကောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ
်ဆိုင်ထဲရောက်အောင်ကျွန်တော်တို့ရင်ဆောင်လုပ်တာကဒီ air compressor ဒီ air compressor ကလုတ်ကိုဖွင့်ပြီးတော့ဒီ compressor ramrun ဆက်ရအောင်နော်ကျွန်တော်ဆိုင်လုံးဒီရရပြရလေကျွန်တော်ဒီအဲကန်တို့ဘာလို့အကုန်လုံးအတွက်ကိုဒီကွန်ပျူတာနဲ့ပဲသူသူစီရိုရေရောအောင်အများနဲ့ဆက်နေတာရေအများနဲ့ဖောက်ရစီရလည်းအများနဲ့ဆက်ရဟုတ်ကဲ့သူဒီ pressure ဘာပေါ့နော် pressure ဘာလည်းမကြုံအောင်လို့
နောက်ဒီကျွန်တော်ဆို lift ငါမှုရှိရပါဘူး lift တွေရဲ့ဒီ operation လေပေါ့နော်ဒီကျွန်တော်တို့ဒီ hydraulic ဒီ lift ဖြစ်လာမဖြစ်လာပေါ့နော်ဒါလေးကျွန်တော်တို့အကုန်လုံးလိုက်ကြည့်တယ်အဲ့တော့ဒီတော့ဒီ lift ကြီးရပို့လို့ပေါ့နော်ဒီပို့လို့ကျွန်တော်တပုံမှန်ဆိုလို့ရှိရင်တော့တလတခါတိုက်တယ်ဒီ unlock တို့ lock တို့ပေါ့နော်ဒီ lock တွေဆိုတာဒါတွေလုံးလုံးပေါ့နော်ခါကြောင့်လို့ဆိုဒီကားတွေဝင်ဆောင်ဆိုလို့ရှိရင်ဒီကောင်အလုံးမလုပ်ဘူးဆိုလို့ရှိရင်လည်းသူဟိုဆိုပြက်လာချက်ပေါ့နော်ဒါဆိုချလိုက်ပေါ့နော်ကျွန်တော်အဲ့ဟောဒီ hydraulic လေးတွေရယ်နော် hydraulic လေးဒီတော့ကျွန်တော်ပေါက်လာမပေါက်လာဒီဘားတွေကုန်စစ်ရပေါ့နော်နော်ဒီပို့တွေဒီပို့တွေဝင်တဲ့ကုန်တွေစစ်
1999ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ပိုရုံးကတော့အမေရိကအနောက်ဘက်ချမ်းမနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ခြမ်းကမေရီလန်းပြည်နယ်ဘော်တီမိုးအေရီးယားကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေဆိုကျွန်တော်မိမရဲ့ဟိုရက်စွေရမျိုးဦးလေးတယောက်ကဒီမှာကားဟိုဥစားပေါ့နော်ကားဒီရှစ်မှာလုံးနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတယ်ပေါ့ဘုရိုတူတူဖွင့်ကြအောင်လားပေါ့နော်အဲဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကိုပလန်တွေလုပ်ပတ်စံတွေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော်ဩဂတ်စ်မှာရောက်တယ်ဘော်ဒမိုးရောက်တယ်2010ဩဂတ်စ်မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်ဆိုင်လေးဖွင့်တော့ဒီနိုမာလောက်မှာဖွင့်နေထားပါတယ်ကျွန်တော်3လလောက်တော့ခဏလှဲကြည့်လိုက်သေးတယ်နိုမာလောက်မှာဖွင့်နေနိုမာပြီးတော့2017ဆနစ်ပေါ့နော်သူနဲ့2နှစ်လောက်လုပ်လိုက်တယ်လုပ်ပြီးတော့ဥလျာလည်းအကြောင်းမျိုးကြောင့်သူလည်းပြိမ့်မယ်ဆိုတော့ကျွန်တော်မပြေးပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဟိုဘာလို့ပြောပါဟိုရဲဆုံပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်ကျွန်တော်လည်းအဲ့လိုကြီးမကျွမ်းသေးဘူးလို့တာအဲ့တော့မကျွမ်းသေးတော့ကျွန်တော်နေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟိုဟာတွေလုပ်ပေါ့နော်ကျွန်တော်သင်စရာမြင်စရာရရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာရတော့အဲ့လို
သူရဲ့ဆိုင်မှာဘာတွေဝင်ဆောင်မှုပေးလဲဆိုတာကိုလည်းအခုလိုရှင်းပြပါရစေ
ကျွန်တော်ရဲ့ပင်ကတော့ပင်တိုင်းချောက်ကတော့ဒါမှမင်းဝဇာကတော့ဒီ street inspection ပေါ့နော်ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာနေတဲ့ခါကြီးလေကျွန်တော်အကုန်လုံးသူစာပြေလုပ်ပေးပါတယ်ရေလိုရတယ်ဆိုတော့ inspection မှာပဲဒါတွေကပါသွားပြီကားစီလာရင်ဆိုကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပေးလိုက်တယ်ဘာမှမယူဘူးပေါ့နော်ဒါ free ဟို inspection ပေါ့အကုန်လုံးတစ်စီးလုံးကိုရှိတဲ့ခါပေါ့နော်ပြီးကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုနည်းလေး25မျိုးလောက်စစ်ရတယ်suspension လို့ brake လို့ပါတော့အဲ့ဒါကိုကျွန်တော်ကဒီဟိုအကြမ်းမြင့်ပေါ့နော်ကားတစ်စီးစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးသွားအောင်ဆက်တဲ့နဲ့ဒီ tire rod ball joint အကုန်လုံးစစ်ပေးလိုက်တာပေါ့နော်ဟိုမိနစ်20လောက်အတွင်းပေါ့နော်အဲ့ဒါတွေကြာကြည့်ပြီးတော့ကြည့်ပြီးတော့ brake တွေနည်းနေလားလုံးဖြစ်နေလားပေါ့နော် brake တွေလိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ကျွားရကြတော့ပေါင်းလို့ရနေတယ် minimum ရှိနေတယ်ဆိုတော့ကျွန်တော်က လဲခိုင်းပါဘူ
းစီးပွားရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လဲကိုဝသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစူးစမ်းခဲ့ရပုံကိုလဲအခုလို့ပြောပြပါတယ်
ကျွန်မက business review တော့ပါတော့မှာတော့သူတို့ခံမှန်းထားရရှိအောင်ဒီ small business တခုကအလွန်ဆုံးခံ9နှစ်ပေါ့နော်သူတို့ဒါ 90% of the small business ကဒီ9နှစ်အတွင်းမှာပြုတ်တယ်ပေါ့နော်သူတို့ကတော့ဒါခံမှန်းလာဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘာလို့တော့အဓိက customer ရှာရတာရယ်နော်ပဲကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်အဲ့ဘောမှာပူတည်ပြီးတော့ဒီလုပ်ငန်းတခုကဟိုသူအောင်မြင်တာနဲ့ကြာဆုံးတာနဲ့ဖြစ်သွားမှာပေါ့နော်ကျွန်တော်တို့စာတုံးကဆိုလို့ရှိရင်လူမလာဘူးလေကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတဲ့ location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ကဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်စူးစမ်းရတယ်လေဒီပတ်စံငွေကြီးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်3 4 5နှစ်လောက်ထိကတော့အဲ့လိုပုံမှန်လေးပဲသွားနေရအောင်နော်ကျွန်တော်ဟိုသူများစီမှာလုပ်တဲ့လစာလောက်ပဲရတာပေါ့နော်အဲ့ตัวนั้นก็ตอลเลยดีละตาไปอ่ะนะคะสู้ละเลยဆိုလို့ရှင်အဲ့လိုတော့ဒီဆိုင်မိုးနဲ့တင်ပြီးသွားတယ်ဒါမျိုးကြီးလည်းရှိခဲ့ဦးတယ်ဘောနော်အဲ့ကိုတက်တော့မပူပါဘူးအဲ့အဲ့လိုပဲစူးစမ်းရင်းနဲ့ပဲဒီဟိုဥစားဘော customer တွေပုံမှန်ရတာရဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလောက်တာတဲ့ပူရတဲ့အနေအထားမျိုးဖြစ်သွားတာဘောနော်ကျွန်တော်အဲ့လိုနည်းနည်းဘောကစုမိဆောင်ပြီးတော့ဟိုဒီခါလေးကြာရင်တော့ကျွန်တော်ဟို customer မရှိတဲ့အချိန်မှာကျွန်တော်ကားတွေသွားဝယ်ရတယ်auction ဘာလို့မလဲဒါဈေးသက်သာလေးနဲ့တွားဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြီးပြန်ရောင်းတာပေါ့နော်ဒီ online လေးတွေပဲပြန်ရောင်းအောင
်ကွန်ပျူတာနည်းပညာနဲ့ပွဲရခဲ့ပေမဲ့လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စက်မေးဘွက်ထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာ
ပါကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ့ ESC ဆိုတဲ့စာမောဖြည့်လို့ရတယ်ကျွန်တော်ကဒီ experience 2 year ရှိတယ်တော့ဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့ဆောင်မဝင်ဖြေခွင့်ရှိတယ်ဝင်ဖြေပြီးတော့ certificate ပြီးတယ်ပေါ့နော်သူကတော့ဒီ၈ခုလုံးပြီးတဲ့ဆောင်သူက master လို့ပြောတယ် master mechanic ဆိုတော့နော်ဘလို associate degree လောက်နဲ့ပြောစားဖြစ်မလားတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို ਈ ပေးမလားဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုယ်တိုင်လုပ်တတ်ဖို့ပေါ့နော်အဓိကကတော့အဲ့တချို့တွေကတော့ဒီသူတို့ဒီဘွဲတွေဘာတွေရတော့ပေါ့နော်ဒီ link contact တို့ဘာတို့ကနေပြီးတော့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုမျိုးเนาะသူတို့ဒီဟိုဒီ mechanical sense မရှိဘူးเนาะအဲ့လိုမျိုးအဲ့လိုမျိုးလည်းတွေ့ဘူးတယ်ကျွန်တော်ဟာចောင်းလေးပြီးတယ်ဒါပေမဲ့မလုံးတတ်ကြအောင်အဲ့လိုမျိုးဟုတ်ကဲ့
ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုစိုက်နှက်တတ်တာကြောင့်ဝါသနာကနေတမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါတယ
်ဈေးကတော့ဟိုကျွန်တော်ဒါငငယ်လေးကဝေဆောင်ပါเนาะဒါအိမ်မက်တွေပေါ့เนาะအိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါဆိုရမ်းနိုင်ချင်တာအဲ့ဟိုကျွန်တော်ဒီစိုက်ကယ်လေးတွေစပိန်လေးတွေပေါ့နော်ကျွန်တော်ကဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော်စပိန်မျိုးပေါ့နော်စပိန်ကျွန်တော်ခေတ်ကစပိန်မျိုးစိုက်ကယ်မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတွေကျွန်တော်စပိန်လေးကိုကျွန်တော်လုပ်တယ်ပြင်တယ်အကွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါပြတ်သွားရဆိုလို့ရှိရင်လုပ်တယ်ပေါ့နော်နောက်စိုက်ကယ်ခေတ်ကြတယ်စိုက်ကယ်လေးကိုကောင်းနေတဲ့စိုက်ကယ်တွေကျွန်တော်ဒီမှာဆိုစူပါကက် DT ရှိတယ်ကျွန်တော်ငယ်ငယ်ကစွာကရေအဲ့လိုပေါ့နော်အဲဟိုဖြုတ်တယ်ကောင်းနေလည်းဖြုတ်တယ်ကာရက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီဒီတီလည်းဒီလိုပဲအဲ့လိုဟိုစပါပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့အကုန်ရှောက်လို့တာပဲအဲ့ရအဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေကတော့စဉ်းစားမိတာပေါ့နော်ဒါပေမဲ့ဟိုလိုရောက်လာဒီဘက်ကမလန်းနိုင်ကျွန်တော်ဆက်စပ်ချင်းconnection ကိုနေလောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတာဟုတ်ကဲ့
ကိုအောင်တင်ဆက်တဲ့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်မှာမေရီလန်းပြည်နယ်မှာဒီကားပြင်ဆင်တဲ့လုပ်ငန်းတစ်ခုကိုပိုင်ဆိုင်တဲ့မြန်မာတူဦးရဲ့အကြောင်းကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ကမ္ဘာအကြီးဆုံး 3D printer ရုပ်လုံးကြွပုံထုတ်ဆက်နဲ့ဖန်တီးထုတ်လုပ်ထားတဲ့ rocket ဒုံးမြန်တွေကို Florida ပြည်နယ်ဒုံးမြန်လွှင့်တည်တဲ့စခန်းကနေပြီးတော့ပြစ်လွတ်မှုစီစဉ်နေပါတယ်။ဒီဒုံးမြန်ကိုဖန်တီးတဲ့ California အခြေစိုက် Relativity Space Company ကတော့ဒါဟာအာကာသစူးစမ်းရေးခေတ်အတွက်ခြေလှမ်းအသစ်ဖြစ်လာမယ်လို့မျှော်လင့်နေတဲ့အကြောင်းဒီတစ်ပတ်သိပ္ပံနဲ့ဤပညာကဏ္ဍမှာတော်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ။
ီဒီရုပ်လုံးချပုံထုတ်ဆက်ကိုအသုံးချဖို့အတွက်စ조사နေကြတဲ့အာကာသစူးစမ်းရေးကုမ္ပဏီတွေထဲမှာအမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Relativity Space ကုမ္ပဏီကဒုံးပျံထုတ်လုပ်နိုင်တဲ့အထိအောင်အောင်မြင်မြင်အသုံးချလာနိုင်တာဖြစ်ပြီးသူတို့ရဲ့ဒုံးပျံကိုအာကာသတွေကိုပါထွက်ပေါ်နေတဲ့စ조사လာဖြစ်တယ်။ Florida ပြည်နယ် Canaveral အငူမှာရှိတဲ့ဒုံးပျံလွတ်တဲ့စခန်းကနေပထမဆုံး 3D ရုပ်လုံးကျပုံထုတ်ဆက်ကိုသုံးပြီးထုတ်လုပ်ထားတဲ့ Rocket ဒုံးပျံကိုမတ်လ၈ရက်ဗုဒ္ဓဟူးနေ့ကလွတ်တင်ဖို့စီစဉ်ထားပေမဲ့သတ်မှတ်ချက်အတွင်းမလွတ်တင်နိုင်ခဲ့ပဲအစီအစဉ်ကိုဖျက်သိမ်းခဲ့ရပါတယ်။ဒီဒုံးပျံကိုလွတ်တင်ဖို့အတွက်နောက်ရက်အနည်းငယ်အတွင်းမှာပဲပြန်ပြီးစူးစမ်းဖို့ရှိတယ်လို့ Relativity Space ကုမ္ပဏီရဲ့အမှုဆောင်အရာရှိ Tim Ellis ကသူ့ Twitter ကနေပြောပါတယ်။သူတို့ရဲ့ဒုံးပျံကို Terran 1 လို့နာမည်ပေးထားပါတယ်။ Relativity Space ကုမ္ပဏီကို2015မှာ Tim Ellis နဲ့Jordan Noni တို့ကတည်ထောင်ခဲ့တာဖြစ်ပါတယ်။သူတို့ဟာဒုံးပျံအတွက်ဒီဇိုင်းဆွဲတာကစပြီးအစစကိုယ်တိုင်ဖန်တီးယူခဲ့တာလို့ကုမ္ပဏီအကြီးအကဲ Tim Ellis ကပြောပါတယ်
။ We have our own in-house team that has designed this rocket from a blank piece of paper.
ကျွန်တော်တို့မှာကိုယ်ပိုင်အဖွဲ့လေးရှိပါတယ်။ဒီအဖွဲ့ကပဲ rocket design တွေကိုဘလာစာရွက်လေးတစ်ရပ်ပေါ်မှာဆွဲခဲ့တယ်လို့ကို rocket ဒုံး engine တွေကိုလည်းကိုယ်တိုင်ပဲတည်ဆောက်တာပါ။ကိုနီကိုဟန်ထုတ်လုပ်တဲ့အလူမီနီယံတတ္ထုစက်တွေနဲ့ကမ္ဘာအကြီးဆုံးတတ္ထု 3D ပုံနှိပ်စက်တွေအတွက်ကိုစက်ရုံကိုလည်းကိုယ်တိုင်ပဲတည်ဆောက်ခဲ့တာပါဒီ rocket ကို NASA ရဲ့ Stennis အာကာသစူးစမ်းရေးဌာနမှရှိတဲ့ကျွန်တော်တို့ရဲ့စမ်းသပ်ဌာနမှအကြိမ်ကြိမ်စမ်းသပ်ခဲ့ပါတယ
်ဒီ rocket ဒုံးပျံအမြင့်ကပေ130ရှိပါတယ်ပုဂ္ဂလိကအာကာသစူးစမ်းရေးကုမ္ပဏီတွေကထုတ်လုပ်တဲ့ Atlas နဲ့Falcon 9 rocket တွေလောက်တော့အရွယ်အစားကမကြီးပါဘူး။ဒါပေမဲ့သူတို့ဟာဒီ rocket ရဲ့85ရာခိုင်နှုန်းလောက်ကို 3D ရုပ်လုံးကျပုံထုတ်ဆက်နဲ့ထုတ်လုပ်ထားတာဖြစ်ပါတယ်
။ This is the world's first 3D printed rocket.
It is 3D ပုံနှိပ်ဆက်နဲ့ထုတ်လုပ်တဲ့ကမ္ဘာပထမဆုံး rocket ဖြစ်ပါတယ်။ဒီ rocket ကအစိတ်အပိုင်းအများစုဟာသုံးဘက်မြင်ရုပ်ကျပုံနှိပ်ဆက်ပုံထုတ်ဆက်ကိုအသုံးပြုပြီးထုတ်ထားတာပါ။ဒါမျိုးတစ်ခါမှမထုတ်ကြသေးပါဘူးတတိဒီပုံထုတ်ဆက်နဲ့ထုတ်ထားတဲ့ကမ္ဘာအကြီးဆုံးပစ္စည်းလို့ပြောလို့ရပါတယ်ဒါဟာတတိဒီပုံထုတ်ဆက်နည်းပညာကိုဘယ်လိုသုံးနိုင်တယ်ဆိုတာကိုပြသတာလည်းဖြစ်ပါတယ
် Terran 1 rocket ဟာအရွယ်အစားသေးငယ်ပေမဲ့ကမ္ဘာပတ်လမ်းထဲကိုအလေးချိန်ပေါင် 4,400 တည်သွားနိုင်စွမ်းရှိတယ်လို့လဲ Tim ကပြောပါတယ်သူတို့ rocket မှာနောက်ထူးခြားချက်တစ်ခုကလောင်စာဆီဖြစ်ပါတယ်Metalux လို့ခေါ်တဲ့အောက်ဆီဂျင်အရေကိုတန့်စင်ထားတဲ့သဘာဝဓာတ်ငွေ့အရေနဲ့ပေါင်းစပ်တည်ထွင်ထားတာဖြစ်ပါတယ်
။ The other piece that's new is this is the first
ဒီ rocket မှာသုံးထားတဲ့နောက်နည်းပညာအသစ်တစ်ခုကလည်းဒုံးပျံလောင်စာအဖြစ်အောက်ဆီဂျင်အရေနဲ့မီသိန်းအရေတွေကိုပထမအုပ်ဆုံးအသုံးပြုထားတာပါ။ဒါဟာနောက်မှာပြန်ပြီးသုံးလို့ရတဲ့ rocket တွေထုတ်ရင်သုံးနိုင်တဲ့လောင်စာအရေဖြစ်ပါတယ်။
ကယ်လီဖိုးနီးယားပြည်နယ် Long Beach အခြေစိုက်အာကာသကုမ္ပဏီငယ်ကလေးကတော့သူတို့ရဲ့ဒီတီထွင်မှုကနေအာကာသဆိုင်ရာဆက်မှုလုပ်ငန်းအခမ်းကဏ္ဍအတွက်တိုးတက်တဲ့အပြောင်းအလဲတွေပေါ်လာမယ်လို့လည်းမျှော်လင့်နေတာပါဒီလောင်စာဆီကိုသုံးမဲ့သူတို့ရဲ့ Aeon Engine တွေကိုလည်း 3D ရုံလုံးကျပုံထုတ်ဆက်နဲ့ထုတ်လုပ်ထားတာဖြစ်ပါတယ်ဒီ Rocket အတွက်ပထမအဆင့်မှာ Engine 6လုံးရဲ့အားကိုသုံးပြီးဒုတိယအဆင့်မှာတော့ engine တစ်လုံးကိုပဲသုံးဖို့အတွက်စီစဉ်ထားပါတယ်။ Terran 1 rocket ကိုပထမဆုံးလွှတ်တင်ရမှာသူနဲ့အတူဂျိုရုဖြစ်စေတခြားအာကာသရဲလွှတ်တင်မဲ့ပစ္စည်းတွေကိုဖြစ်စေတည်ခိုင်းဖို့အတွက်စီစဉ်မထားပါဘူး။အခုလိုလွှတ်တင်တာဟာ 3D ပုံထုတ်ဆက်နဲ့ထုတ်လုပ်ထားတဲ့ rocket ကိုနမူနာဖြစ်နဲ့လွှတ်တင်တာဖြစ်ကြောင်း relativity ကကြေညာထားတာပါ။အခုလိုပထမဆုံးစမ်းသပ်ပစ်လွှတ်မဲ့ဒီ rocket နဲ့အတူသူတို့တံပိုးအထားဆုံးပစ္စည်းကိုတော့ထည့်ပေးလိုက်ဖို့ရှိတယ်လို့တင်ကပြောပါတယ
် The first payload is a 3D printed section of our very first trial 3D printed part
so when we found the company ပစ္စည်းကတော့ကျွန်တော်တို့ရဲ့ 3D ပုံထုတ်ဆက်နဲ့ပထမဆုံးစမ်းသပ်ထုတ်လုပ်ထားတဲ့အပိုင်းမှာလွန်ခဲ့တဲ့9နှစ်တုန်းကဒီကုမ္ပဏီကိုကျွန်တော်တို့စတင်တည်ထောင်တော့ 3D ပုံထုတ်ဆက်နဲ့ပထမဆုံးအချိန်စတဲ့ထုတ်လုပ်ထားတဲ့အပိုင်းလေးကိုကျွန်တော်တို့သိမ်းထားတာပါအ အဲ့ဒီတော့ငါဘယ်သူမှမလုပ်ကြသေးပါဘူးကျွန်တော်တို့စထုတ်တာလဲသိမအောင်မြင်ခဲ့ပါဘူးဒီတော့ဒါကပုံသိမကြဘူးဒါပေမဲ့လွန်ခဲ့တဲ့9နှစ်တုန်းကထုတ်နိုင်ခဲ့တဲ့ပစ္စည်းကလေးကပဲထောင်နဲ့ချီတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွားနိုင်အောင်ဘယ်လိုလုပ်ခဲ့တယ်ဆိုတာကိုပြသတဲ့အမှတ်အသားတစ်ခုဖြစ်နေတာပါဒါကြောင့်နောက်ဆုံးမှာအခုလိုပဲအာကာသတဲ့ rocket လွတ်တင်ဖို့ 3D ပုံလေးထုတ်ဆက်နည်းပညာကိုထွင်နိုင်ခဲ့တဲ့အထင်အမှတ်ဖြစ်တဲ့သူ့ကိုအရင်ဆုံးလွတ်တင်မှာဖြစ်ပါတယ
်ဒီ rocket ရဲ့ပထမဆုံးစမ်းသပ်လွတ်တင်တဲ့ခီးစဉ်အတွက်ကုမ္ပဏီအကြီးကဲရဲ့မျှော်မှန်းချက်ကတော့ဒါကိုလွတ်တင်ပြီးပြီးချင်းစက္ကန့်80လောက်အတွင်းမှာပဲ aerodynamic pressure လို့ခေါ်တဲ့လေခွင်းအားအမြင့်ဆုံးဖြစ်လာစေဖို့ဖြစ်ပြီးဒီလိုဖြစ်လာမယ်ဆိုရင်သူတို့ကုမ္ပဏီရဲ့ဤပညာကနေအဓိကအပြောင်းအလဲတွေလုပ်ပေးနိုင်တယ်ဆိုတာကိုပြနိုင်မယ်လို့ပြောပါတယ်သူတို့ကုမ္ပဏီအနေနဲ့ကမ္ဘာပတ်လမ်းထဲလွတ်တင်မဲ့ rocket တွေထုတ်လို့ရမှာသမယိုးကျနည်းလမ်းတွေထက်ပိုပြီးမြန်မြန်ဆန်ဆန်ထုတ်နိုင်အောင်လဲစူးစမ်းနေတာဖြစ်ပြီး rocket တွေကိုကုန်ချမ်းကနေကုန်ကျော်ဖြစ်လာတဲ့အထိကြမ်းမြင့်ချိန်ရပောင်း60လောက်အတွင်းမှာပဲဖန်တီးနိုင်အောင်ရည်ရွယ်လှုပ်ဆောင်နေတာလည်းဖြစ်ပါတယ်။ Terran 1ကိုလွှတ်တင်ဖို့အတွက်ဒေါ်လာ12တန်းကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ဒီ rocket ဟာကမ္ဘာနဲ့နီးတဲ့ပတ်လမ်းတဲကိုအလေးချိန်ကီလိုဂရမ် 1250 လောက်ကိုတည်ဆောင်သွားနိုင်အောင်ရှိအောင်တည်ဆောက်ထားတာပါ။ Tim Ellis ဟာ Jeff Bezos ရဲ့ Blue Origin ကုမ္ပဏီမှာအလုပ်လုပ်ခဲ့သူဖြစ်ပြီး Bezos ကလည်းသူ့ရဲ့ဒီထွန်မှုကိုအားပေးခဲ့တာပါ။3D စက်နဲ့ထုတ်တဲ့ပစ္စည်းတွေကို SpaceX company ထုတ် Falcon ဒုံးပျံတွေမှာသုံးပေမဲ့သူတို့လောက်တော့မများပါဘူးသူတို့ရဲ့ပထမဆုံးလွှတ်တင်မဲ့ခီးစဉ်ကိုကံကောင်းပျော်ရွှင်ပါစေ Good luck have fun လို့နာမည်ပေးထားတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့စာရေးသားမဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုစုံမိုးကျော်ကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းရဲ့အရေးကြီးတဲ့အခြေခံအစောင့်အုံတွေကိုပြစ်မှတ်ထားပြီးရုရှားကဒုံးကျည်တဲ့အဝေးတိန်ဒရုန်းတွေနဲ့ဒေါ်တဇက်ပစ်ခတ်တိုက်ခိုက်နေပေမဲ့ယူကရိန်းတာဝန်ရှိသူတွေကအလျင်အမြန်တုံ့ပြန်ဆောင်ရွက်နေပြီးယူကရိန်းမျိုးတော်မှတောက်ကြနေကလျှက်စင်ပြီးအပြည့်အဝနှီးပါပြန်လည်ပေးနိုင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ဥရောပကော်မရှင်ဥက္ကဌဦးစလာဗွန်ဒါလီယွန်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့တောက်ကြနေကအမေရိကန်သမ္မတအင်ဂျူရာမှတွေ့ဆုံခဲ့ပြီးယူကရိန်းစစ်ပွဲအရေးအမေရိကန်နဲ့ဥရောပသမဂ္ဂကြားကုန်သွယ်ရေးနဲ့စွန့်အင်မှာရုရှားထံမိခိုးအားထားနေရာကနေလုကင်းနိုင်ရေးတို့ကိုဆွေးနွေးခဲ့ပါတယ်ရေရင်နဲ့ယူကရိန်းပြည်သူတွေနဲ့အတူတကွရပ်တည်ပြီးလုံခြုံရေးဆိုင်ရာထောက်ပံ့ပေးမှုတွေကိုပြုလုပ်နေတဲ့အကြောင်းကိုလည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာတော့တောက်ကြနေကဩစတြေးလျနဲ့အိန္ဒိယခေါင်းဆောင်တို့ဦးတွဲဆောင်ဆွေးနွေးခဲ့ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှာထူးခြားတဲ့တိုးတက်မှုတွေရရှိခဲ့တယ်လို့ဆိုပါတယ်။ကမ္ဘာတဝန်းလုံခြုံရေးဆိုင်ရာမရေရာမတိချမှုတွေတိုးလာနေတဲ့အရေးကိုအိန္ဒိယဝန်ကြီးချုပ်နရေတာမိုဒီနဲ့ဆွေးနွေးခဲ့ပြီးဒီစိန်ခေါ်ချက်တွေကိုဖြည့်ရှင်းဆောင်ရွက်နိုင်ရေးအတွက်ဩစတြေးလျနဲ့အိန္ဒိယအကြားပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အီရန်နဲ့ဆော်ဒီအာရေဗျားဟာနှစ်ပေါင်းများစွာတင်းမာမှုတွေဖြစ်ခဲ့ပြီးနောက်အခုအခါတန်တမန်ဆက်ဆံရေးပြန်လည်ထူထောင်ဖို့တန်ယုံတွေပြန်လည်ဖွင့်လှစ်ဖို့သဘောတူညီခဲ့ပြီးရှေ့လာမယ့်နှစ်လအတွင်းတန်ယုံတွေပြန်ဖွင့်ဖို့ရှိတယ်လို့ဆိုပါတယ်ဒီဆော်ဒီအာရေဗျားသဘောတူချက်ကိုတောက်ကြနေကအီရန်ဆော်ဒီအာရေဗျားနဲ့အတူတရုတ်နိုင်ငံကပါပူးတွဲထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစောမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Zina Abdul Rahman တို့ဖြစ်ကြပါတယ် VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းလို့ပြီးတော့3248 VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့နေ့စဉ်ဘဝမှာအဆင်ပြေနိုင်ကြပါစေခင်ဗျာ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.